Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်မှာသောရရှင်နေစိတ်လက်ကြည်သာရှိကြပါစေခင်ဗျာ။ VOA American Dance ရဲ့2018ခုနှစ်ဒီဇင်ဘာလ24ရက်တနင်္လာနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ32-40-48တို့ကနေဓာတ်ရိုက်တင်ဆက်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုစောင်းဝင်းလိုက်နဲ့အတူကြီးညာပေးမှာပါအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းဒေသမှာဆူနာမီရင်လိုင်းရိုက်ခတ်တဲ့အတွက်တေဆုံးသူက200ကျော်နေပါပြီအမေရိကန်ယာယီကာကွယ်ရေးဝန်ကြီးအစ်ကိုသမ္မတဒေါ်နယ်ထရမ့်ကခန့်အပ်လိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစောင်းဝင်းလိုက်
ဟုတ်ကဲ့ပါခင်ဗျာမကြာသေးမီကမြန်မာနိုင်ငံကိုလာရောက်သွားတဲ့အိန္ဒိယသမ္မတရဲ့ခရီးစဉ်အပြီးနောက်ဆက်တွဲအဖြစ်အိန္ဒိယစစ်တပ်ထိတ်တန့်အရာရှိတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်တဲ့ခရီးစဉ်အပေါ်သုံးသပ်ချက်မှာတော့
ဒီအိန္ဒိယကမြန်မာနိုင်ငံနဲ့ပတ်သက်ရင်ဆွေးမှုမလိုလားမှုပေါ့နော်အဲ့လားကတော့အိန္ဒိယကိုတနက်ကင်ပြီးဆင့်ကျင်နေတဲ့အရှိမြောက်ဗီဇာက
မကြခင်သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်အဆွေနေကန်ဦးစီသူအောင်မြင့်ရဲ့သုံးသက်ချက်နဲ့မဟိတနာကျော်ရဲ့အထူးအစီအစဉ်စတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒေတန်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်ဝင်းလှိုင်တို့ပြောပြပေးပါအောင်ဗျာ
အင်ဒိုနီးရှားဒေတာဆန်လောက်ချင်းစနေနေ့နှောင်းဝိုင်းအချိန်တုန်းကအင်ဒိုနီးရှားနိုင်ငံရဲ့စန္ဒရာရေလက်ကြားဒေတာတစ်ချောင်းမှာဆူနာမီရေလမ်းကြီးတွေရိုက်ခတ်ခဲ့တဲ့အတွက်သေဆုံးသူအရေအတွက်အခုဆိုရင်222ဦးထိရှိနေပါပြီလူပေါင်း843ဦးထိခိုက်ဒဏ်ရာရသလို28ဦးပျောက်ဆုံးနေဆဲရှိတယ်လို့အင်ဒိုနီးရှားကပ်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဌာနပြောခွင့်ရကပြောပါတယ်အထိကိုက်အသေးပျောက်ဆင်းလက်တလောအချိန်ထိတွက်ချက်ကောက်ယူနေဆဲဖြစ်တာမို့အခုတည်းပို့ပြီးတော့တေဆုံးသူအရေးအတွက်များလာနိုင်ပွဲရှိတယ်လို့အင်ဒိုနီးရှားကြက်ချင်းတပ်ဖွဲ့ကပြောပါတယ်အင်ဒိုနီးရှားဒေသဆန်လောချင်းစနေနေ့ညပိုင်း9နာရီအချိန်တုန်းကကရာကာတောင်းမိတောင်ပောက်ကွဲပြီးတဲ့နောက်မှာအချိန်တို့အတွင်း9နာရီခွဲလောက်အချိန်မှာဆူနာမီရေလှိုင်းတွေရိုက်ခတ်ခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားမိုးလေဝသရာသီဥတုနဲ့ဘူမိဥပဆိုင်ရာဌာနကကြေညာပါတယ်ဒီမိတောင်ပောက်ကွဲပြီးပင်လယ်ပြင်အောက်မှာမြေပြိုမှုတွေဖြစ်ခဲ့ပြီးအဲ့ဒီကမှတဆင့်ဆူနာမီရေလှိုင်းဖြစ်ခဲ့တယ်လို့အဲ့ဒီအချိန်ကလည်းလပြည့်နေဖြစ်နေတဲ့အတွက်ဒီအတက်နဲ့ပေါင်းပြီးပြင်းထန်တဲ့ဆူနာမီလှိုင်းဖြစ်တယ်လို့အင်ဒိုနီးရှားရာသီဥတုနဲ့ဘူမိဥပဒေသဆိုင်ရာဌာနကပြောပါတယ်ဒါပေမဲ့အင်ဒိုနီးရှားဘူမိဗေဒဌာနကတော့ဒီမိတောင်ပောက်ကွဲတာကြောင့်ဆူနာမီဖြစ်တာကိုအတိမပြုနိုင်ဘူးလို့ဆိုပါတယ်။အဲဒီမှာပြီးခဲ့တဲ့ဂျွန်လတုန်းကမိတောင်ပောက်နေတာဖြစ်ပြီးတော့ဒီတဲ့ပြင်းထန်တဲ့အချိန်မှာတော့ဆူနာမီရေလိုင်းရိုက်ခတ်တာမရှိဘူးလို့ပြောပါတယ်
။ယာရုကနားယူသွားတဲ့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်နေရာမှာလက်ထောက်ကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကိုဇန်နဝါရီလ1ရက်နေ့ကစပြီးယာယီအစားထိုးခန့်အပ်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းနင်းရင်းနေမှာကြေညာလိုက်ပါတယ်။ဝန်ကြီးမက်ဒစ်ကတော့ယာရုကအနားယူတော့မယ့်အကြောင်းပြီးခဲ့တဲ့သတင်းပတ်အတွင်းကြေညာခဲ့တာပါ။စွန်ရီအင်မတန်ပြည့်ဝတဲ့လက်ရှိလက်ထောက်ကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်ကိုယာယီကာကွယ်ရေးဝန်ကြီးအဖြစ်ဇန်နဝါရီလ1ရက်2019ခုနှစ်ကစပြီးတာဝန်ထမ်းဆောင်သွားမယ်ဆိုတာကျွန်တော်အနေနဲ့ဝမ်းမြောက်စွာအသိပေးလိုပါတယ်လို့ Twitter လူမှုကွန်ရက်ကတစဉ်သမ္မတထရန့်ကကြေညာလိုက်တာပါဝန်ကြီးမက်ဒစ်ကသူ့အနေနဲ့ဖေဖော်ဝါရီလကုန်အထိလက်ရှိရာထူးမှာဆက်လက်တာဝန်ထမ်းဆောင်သွားမယ်ကြောင်းသူ့ရဲ့နှုတ်ထွက်စာမှာဖော်ပြထားပေမဲ့သမ္မတထရန့်ကရှန်နဟန်ကိုယာယီဝန်ကြီးအဖြစ်ဇန်နဝါရီ1ရက်နေ့ကစပြီးတာဝန်ထမ်းဆောင်မှုကြေညာလိုက်တာကြောင့်ဝန်ကြီးမက်ဒစ်အနေနဲ့ယာရုကနေနှစ်လဆော့ပြီးနှုတ်ထွက်ရတဲ့သဘောတက်ရောက်သွားစေပါတယ်အရင်က Boeing လေကြောင်းကုမ္ပဏီအကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ရှန်နဟန်ကိုလက်ထောက်ကာကွယ်ရေးဝန်ကြီးအဖြစ်2019ခုနှစ်မှာခန့်အပ်ခဲ့တာပါအမေရိကန်စစ်ဌာနချုပ်ပင်နေကွန်ကကန့်ကွက်ထားတဲ့ကြားကပဲစီးရီးယားကအမေရိကန်တပ်ဖွဲ့ဝင်2000ကိုပြန်လည်ရုပ်သိမ်းမဲ့အကြောင်းသမ္မတထရန့်ကကြေညာပြီးနောက်တစ်နေ့မှာယာရုကနှုတ်ထွက်စွာကိုဝန်ကြီးမက်ဒစ်ကသမ္မတထံလူကိုယ်တိုင်သွားပေးခဲ့တာပါ
စီးရီးယားကအမေရိကန်တပ်တွေရုပ်သိမ်းမှုစီစဉ်ထားတာနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတူရကီသမ္မတရီဆက်တိုက်ရက်အာဒဝန်နဲ့တနင်္လာနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။အခုလိုပြောကြားမှုကအချိန်တော်ကြာသလိုအကျိုးရှိတယ်လို့လည်းပြောပါတယ်။ဒီဆက်သွယ်ပြောကြားချက်နဲ့ပတ်သက်ပြီးအသေးစိတ်ကိုသမ္မတကအနည်းငယ်ပဲပြောခဲ့ပေမယ့်သူနဲ့အာဒဝန်တို့ဟာ IS စစ်သွေးကြွတွေအရေးကုန်သွယ်ရေးနဲ့အဲ့ဒီဒေတာကနေအမေရိကန်တပ်တွေရုပ်သိမ်းရေးတွေကိုဆွေးနွေးခဲ့တယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter မှာရေးခဲ့ပြီးအခုလိုတပ်တွေရုပ်သိမ်းရေးဟာသူ့ခေါ်ပူးပေါင်းဆောင်ရွက်မှုကြီးမားပြီးတော့ခဏနေလည်းဖြစ်မယ်လို့ဆိုပါတယ်။တူရကီသမ္မတအာဒဝန်ရဲ့ရုံးကထုတ်ပြန်တဲ့အကြေညာချက်မှာလည်းနိုင်ငံခြားစီးရင်နဲ့တန်တမာကြီးဆိုင်ရာအပြင်လုပ်ငန်းတွေမလှည့်ဟင်းစေဖို့အတွက်တာဝန်ခံအရာရှိတွေက ချာပူပေါင်းဆောင်ရွက်ဖို့နဲ့သူနဲ့သမ္မတထရမ့်လို့သဘောတူညီမှုရခဲ့တယ်လို့ဖော်ပြပါတယ်။တကယ်လို့ဆီးရီးယားကတက်တွေရုပ်သိမ်းမှုနဲ့အပြောင်းလဲလုပ်နေတဲ့အဆင့်တွေမှာတစုံတရာချိုးဖောက်မှုတွေရှိခဲ့မယ်ဆိုရင်ဖြစ်ပေါ်လာနိုင်တဲ့လုပ်ငန်းလင်းမှုတွေကိုရှောင်ရှားနိုင်မှုအထူးတာဝန်ခံအရာရှိတွေကြားပူပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်။သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်မှာဆီးရီးယားကတပ်ဖွဲ့တွေကိုတူရကီရဲ့တိုက်ခိုက်နေမှုတွေပြီးခဲ့တဲ့သတင်းပတ်အစောပိုင်းမှာပဲဆိုင်းငံ့ထားတယ်လို့လည်းအာဒဝန်ကပြောပါတယ်။သမ္မတထရမ့်က IS တွေကြောင့်နှိမ်နင်းနိုင်ပြီလို့ကြေညာခဲ့တဲ့အပြင်ဒီချင်းရ IS တွေကိုတိုက်ခိုက်နေတဲ့တခြားမဟာမိတ်အဖွဲ့တွေဝင်ရောက်ပြီးလက်ကျန် IS တွေရှင်းလင်းတိုက်ခိုက်ရမယ်အချိန်ဖြစ်ကြောင်းလည်းပြောကြားခဲ့တာပါ
။အာဖဂန်နစ္စတန်နိုင်ငံမှာရှိနေတဲ့နိုင်ငံတကာတပ်ဖွဲ့များဆိုင်ရာအမေရိကန်စစ်တပ်အကြီးအကဲကအာဖဂန်မှာရှိတဲ့သူတို့တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းရေးအတွက်သူထံကိုညွှန်ကြားချက်ရောက်မလာသေးဘူးလို့တင်းတင်းကြပ်ကြပ်နဲ့မှပြောကြားလိုက်ပါတယ်။အာဖဂန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်စုစုပေါင်း 14,000 တဲကထက်ဝက်လောက်ကို၈လကစပြီးပြန်လည်ရုပ်သိမ်းဖို့သမ္မတဒေါ်နယ်ထရန့်ကပင်တဂွန်စစ်တမ်းနှံချုပ်ကိုညွှန်ကြားထားကြောင်းဝါရှင်တန်မှာရှိတဲ့အစိုးရအရာရှိတွေကိုကိုးကားပြောဆိုထားတဲ့သတင်းတွေထွက်လာပြီးတရက်ကြာမှာအာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးစကော့မီလာကအဲ့ဒီလိုပြောဆိုလိုက်တာပါ။သူ့အနေနဲ့လည်းသတင်းတွေမှာအားလုံးမြင်တွေ့နေကြတဲ့ကောလာဟလတွေနဲ့ပိုပြီးသိမှထားကြောင်းသူထံကိုတပ်ဖွဲ့ရုပ်သိမ်းရေးအတွက်အမိန့်ရောက်မလာသေးကြောင်းမနေ့ကအခြေအနေနဲ့ဒီကနေ့အခြေအနေဟာအတူတူပဲဖြစ်တဲ့အကြောင်းနဲ့မနေ့ဖြန်မှာလည်းဒီအတိုင်းပဲရှိနေမှာဖြစ်ကြောင်းဗိုလ်ချုပ်ကြီးမီလာကအာဖဂန်နိုင်ငံအရှေ့ပိုင်းနန္ဒဟာဒေသကိုသွားရောက်ဆင်သတင်းတောက်တွေကိုအဲ့ဒီလိုပြောကြားခဲ့တာပါ။အာဖဂန်တပ်ဖွဲ့တွေဒီကမှာအမေရိကန်တပ်ဖွဲ့တွေရုပ်သိမ်းမဲ့သတင်းတွေထွက်ပေါ်နေတဲ့ကိစ္စကိုအာဖဂန်သမ္မတအာရှရဖ်ဂါနီဦးဆောင်တဲ့ညီညွတ်ရေးအစိုးရကလည်းကာဘူးမြို့မှာရှော့ပေါ်ပြောဆိုလိုက်ပြီးအမေရိကန်တပ်ဖွဲ့တွေဟာအာဖဂန်တပ်ဖွဲ့တွေဟာကိုယ်တိုင်ပြည်ကိုကိုယ်ခုခံကာကွယ်နိုင်တဲ့အရေးချင်းရှိကြောင်းပြောပါတယ်
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တံအမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မလေးရှားနိုင်ငံပင်လန်းချွန်းအရှေ့မြောက်ပိုင်းက George Town မြို့မှာတနင်္ဂနွေနေ့ကမြန်မာအမျိုးသားတဦးဟာသူ့နဲ့တအိမ်ထဲငှားရနေထိုင်သူတဦးနဲ့ရံဖြစ်ရကနေဓာတ်နဲ့အထုခံရတဲ့အတွက်တေဆုံးသွားတယ်လို့ George Town ရဲတပ်ဖွဲ့ကပြောပါတယ်။တေဆုံးသူဟာအသက်29နှစ်အရွယ်မြန်မာအမျိုးသားဖြစ်ပြီးတော့သူကတဲ့ရင်ဘတ်လက်မောင်းနဲ့နှောက်ကြောမှာဓာတ်ဒဏ်ရာ5ချက်နဲ့တေဆုံးခဲ့တာဖြစ်ပြီးသူ့ရဲ့ရုပ်လောင်းကိုခွဲစစ်ဆစ်ဆေးဖို့အတွက်ပင်လန်းဆေးရုံကိုပို့ထားပါတယ်။တေဆုံးသူဟာပင်လန်းမြေနားကလေဘူးဆန်ကိုင်းပင်လန်းကအရက်ကုမ္ပဏီတစ်ခုမှကားမောင်းတဲ့အလုပ်လုပ်သူဖြစ်မယ်လို့ရဲကပြောပါတယ်။တေဆုံးသူကိုတနင်္လာနေ့ကသူ့အလုပ်လုပ်တဲ့ဆိုင်ရှိရာဝင်းထဲမှာတွေ့ရတာပါ။သူ့ကိုဓာတ်နဲ့ထိုးသူပါဝင်တခြားမြန်မာတွေနဲ့အတူသူဟာ CM လမ်းကနှစ်ထပ်အဆောက်အဦတစ်ခုမှငှားရနေထိုင်သူဖြစ်ကြောင်းလည်းရဲရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူနဲ့အတူငှားရနေထိုင်သူမြန်မာ၁၁ဦးကိုတော့စစ်ဆေးမေးမြန်းဖို့ရဲကနေဖမ်းဆီးထားပြီးဓာတ်နဲ့ထိုးသူကတော့ထွက်ပြေးနေတာကြောင့်ရှာဖွေနေစေပဲလို့ရဲကပြောပါတယ်။ဒီလူသတ်မှုတွေမျက်မြင်သက်သေ၃ဦးရှိပြီးတဦးကတော့ခင်ဖြစ်ပွားစဉ်ဝဲဘက်လက်မှာဓာတ်ဒဏ်ရာရသူဖြစ်ပါတယ်လူသက်သမားအသုံးပြုခဲ့မယ်လို့ယုံကြည်ရတဲ့ဓာတ်ကိုတော့အခင်းဖြစ်ပွားနေရမှာပဲတွေ့ရှိရတယ်လို့ဖော်ပြထားပါတယ
်ဘုရားမြတ်စွာဘုရားဟောကြားခဲ့တဲ့တိပိတက၃ပုံဆံရညီလာခံကိုတိဘက်ဘာသာရေးကောင်းဆောင်ဖုန်တော်ကြီးဒိုင်းလာမာကအိန္ဒိယနိုင်ငံဘီဟာပြည်နယ်မှာရှိတဲ့ဘုဒ္ဓဂါယာမှာဒီဇင်ဘာ22ရက်စနေနေ့ကဖွင့်လှစ်ပေးလိုက်ပါတယ်။နေ့ရက်ကျကျင်းပမယ်ဒီညီလာခံကိုဖုန်တော်ကြီးဒိုင်းလာမာကအဖွင့်မင်ကုန်းပြောကြားခဲ့ပြီးဘာသာရေးအရာတိခတ်မှုတရားထွန်းကားရေးအတွက်ရည်ရွယ်ပြီးဘုဒ္ဓဘာသာရဲ့အဓိကဂိုင်းချင်းတစ်ခုဖြစ်တဲ့မဟာယာနနဲ့ဟိနယာနအကြားကွဲပြားခြားနားမှုမရှိဘူးဆိုတာကိုအဓိကထားဆွေးနွေးကြမှာဖြစ်ကြောင်းရိုက်တာတင်းမှာပေါ်ပြထားပါတယ်။ဒီညီလာခံကိုမြန်မာ၊ထိုင်း၊မွန်ဂိုလီးယား၊တောင်ကိုရီးယား၊ဗြိတိန်စတဲ့နိုင်ငံပေါင်း17နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ကြကြောင်းထိုင်းအိန္ဒိယချစ်ကြည်အဖွဲ့အတွင်းရင်မူရနက်ရှွာချက်မာကပြောပါတယ်။ဗုဒ္ဓဘာသာအတွင်းဂိုင်းတွေကွဲပြားနေပေမဲ့လည်းအလုံးဟာအတူတူပဲဖြစ်ကြောင်းမြတ်စွာဘုရားရဲ့ဟောကြားချက်တွေဟာလူသားအလုံးကောင်းမွန်ရေးအတွက်ဖြစ်ကြောင်းမဟာယာနနဲ့ဟိနယာနအကြာကွဲပြားခြားနားမှုမရှိကြောင်းဒီနှစ်ခုအကြာကွဲပြားမှုမရှိဘူးဆိုတဲ့ကိစ္စကိုဆွေးနွေးကြမှာဖြစ်ကြောင်းရနက်ရှွာချက်ကမာကပြောပါတယ်တိဘက်ဘာသာရေးကောင်းဆောင်ဖုန်တော်ကြီးဒလိုင်းလာမဟာတိဘက်ပြည်ကိုတရုတ်တို့ကဝင်ရောက်သိမ်းပိုက်ပြီးတဲ့နောက်ပိုင်းတရုတ်တို့ရဲ့အုပ်ချုပ်မှုကိုတွန်းလှန်နိုင်မှုစူးစမ်းတာမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာပြီးလက်ရှိမှာမြောက်ပိုင်းဟိမါချားပရဒေ့ရှ်ပြည်နယ်တရမ်ဆလာမြို့မှာအခြေစိုက်သတင်းသုံးနေတာဖြစ်ပါတယ်
အီဂျစ်နိုင်ငံမြောက်ပိုင်းကတည်ငြိမ်မှုမရှိတဲ့ဆိုင်းလင်းဒေသမှာအီဂျစ်လုံခြုံရေးတပ်တွေနဲ့လက်နက်ကိုင်စစ်သွေးကြွတွေကြားအပြန်အလှန်ပစ်ခတ်ရာကနေအစ္စလာမစ်စစ်သွေးကြွ14ဦးတေဆုံးခဲ့တယ်လို့အီဂျစ်ပြည်ထောင်စုဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောပါတယ် စစ်သွေးကြော်တွေပုံအောင်နေတဲ့ El Arish မြို့ကိုလုံခြုံရေးတပ်တွေဝင်ရောက်စီးနင်းမှုမလုပ်ခင်ကတည်းကအဲ့ဒီနေရာကိုစောင့်ကြည့်နေတာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။6ယောက်ကတော့အဲ့ဒီနေရာကနေထွက်ပြေးဖို့ကြိုးစားခဲ့ပေမဲ့ရဲတွေလိုက်ဖမ်းမှာတေဆုံးခဲ့တယ်လို့ဆိုပါတယ်။စစ်သွေးကြော်တွေဟာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေအရေးပါတဲ့အဆောက်အဦတွေကိုတိုက်ခိုက်ဖို့အတွက်စီစဉ်နေမယ်လို့တန်လျာရှိထားကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။အီဂျစ်နိုင်ငံမှာ2013ခုနှစ်အစ္စလာမစ်သမ္မတမိုဟာမက်မော်စီဖြုတ်ချခံပြီးနောက်ပိုင်းပုံကန်ဆန္ဒပြမှုတွေဖြစ်ခဲ့တဲ့ဆိုင်နိုင်ဒေတာမြောက်ပိုင်းမှာလက်နက်ကင်တော်နံသူတွေဟာကနဲ့ကာလအတော်ကြာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်
။နိုင်ငံတကာရွှေပြောင်းခြေချနေထိုင်သူများကုညီရေးအဖွဲ့ IOM ကထုတ်ပြန်တဲ့မှတ်တမ်းအသစ်တွေအရအာဖရိကတိုက်ကနေဥရောပတိုက်ကိုရွှေပြောင်းခြေချနေထိုင်မှုစ조사ရင်းလန်ခီးမှာတည်ဆုံသွားသူအရေအတွက်ဟာလွန်ခဲ့တဲ့9နှစ်အတွင်းမှာ6600ရှိခဲ့တယ်လို့ဆိုပါတယ်။အာဖရိကတိုက်ရဲ့ဆာဟာရာတဲကန္တရကိုဖျက်ဆီးရင်တည်ဆုံသူအရေအတွက်ဟာအများဆုံးဖြစ်တယ်လို့ဆိုပါတယ်။အခုနှစ်တစ်နှစ်ထဲမှာရွှေပြောင်းခြေချနေထိုင်မှုစ조사ရင်းအာဖရိကတိုက်အတွင်းမှာတည်ဆုံသူအရေအတွက်ဟာမျက်မြင်သက်သေတွေရဲ့အဆိုအရ1400ရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အာဖရိကတိုက်ကနေရွှေပြောင်းခြေချနေထိုင်မှုစ조사ရင်းတည်ဆုံသွားသူအရေအတွက်စုစုပေါင်းရဲ့အစိတ်ပိုင်းတစ်ခုသာဖြစ်မယ်လို့လည်းလေ့လာသူတွေကပြောပါတယ
်။တွင်လာနေမယ့်ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတန်နဲ့ကိုဇော်ဝင်းလိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့အိန္ဒိယမြန်မာဆက်ဆံရေးအခြေအနေတရက်ကိုတင်ပြကြပါမယ်။အိန္ဒိယနဲ့မြန်မာကြီးရေလေနှစ်နိုင်ငံစစ်တပ်ကိုယ်စားလှယ်တွေအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ရပထမဆုံးအကြိမ်ဖြစ်အိန္ဒိယစစ်တပ်ကိုယ်စားလှယ်အဖွဲ့ဟာမနေ့တနင်္ဂနွေနေ့ကနေပြည်တော်ကိုလေယာဉ်နဲ့ထွက်ခွာသွားပြီဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဦးဆောင်နဲ့အစိုးရလက်ထက်အခုလိုနှစ်နိုင်ငံစစ်ပတ်ဆက်ဆံရေးအိန္ဒိယဘက်ကအချိန်ဟုန်တိုးမြင့်လာတဲ့ထူးခြားချက်အကြောင်းအရာတွေကဘာတွေပါလဲ။မှန်အင်ဂျင်နိုင်ကစူးစီးတင်ပြမှာပါ
။ဆေးစုနှစ်ပေါင်းများစွာအတွင်းအခုလိုပထမဆုံးအချိန်မြန်မာနဲ့အိန္ဒိယစစ်တပ်ကိုယ်စားလှယ်ဖွဲ့တွေအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကိုအိန္ဒိယစစ်တပ်အကြီးအကဲဘီပင်ရဝတ်ကစတင်အဆိုပြုခဲ့တာဖြစ်ပါတယ်။ရည်ရွယ်ချက်ကတော့ကီလိုမီတာ1640နီးပါးရှည်လျားတဲ့နှစ်နိုင်ငံနယ်စပ်တစ်လျှောက်လုံခြုံရေးတာဝန်ယူထားတဲ့စစ်တပ်နှစ်ဖက်အကြားအပြန်အလှန်ယုံကြည်မှုတည်ဆောက်ရေးပုံမှုကောင်းမွန်စေဖို့ဖြစ်တယ်လို့ဆိုပါရယ်1988ခုနှစ်မြန်မာဒီမိုကရေစီရေးလူထုလှုပ်ရှားမှုကိုအိန္ဒိယနိုင်ငံကထောက်ခံခဲ့ပြီးစစ်တပ်ချင်းဆက်ဆံရေးလျှော့ချခဲ့ပြီးတဲ့နောက်1992ခုနှစ်တဝိုက်မှာမြန်မာစစ်တပ်နဲ့ပုံမှန်ဆက်ဆံရေးပြန်လည်ထားရှိခဲ့တဲ့အိန္ဒိယအနေနဲ့နှစ်ပေါင်း30နီးပါးကြာမှအခုလိုစစ်ရေးဆက်ဆံရေးအရှိန်ပုံမှုတိုးမြင့်လာတာပါအိန္ဒိယအနေနဲ့အိန္ဒိယချင်းမြန်မာနဲ့အခုလိုစစ်ရေးအရာပူးပေါင်းဆောင်ရွက်မှုအချိန်မြင့်လာတဲ့ထူးခြားချက်ကိုအိန္ဒိယမြန်မာဆက်ဆံရေးအကဲခတ်အမေရိကန်အခြေစိုက်မြန်မာရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကအခုလိုသုံးသပ်ပါတယ်
။ဒီအိန္ဒိယကမြန်မာနိုင်ငံနဲ့ပတ်သက်ရင်ဆွေးမှုမလိုလားမှုပေါ့နော်။အဲ့လားကတော့အိန္ဒိယကိုတနက်ကင်ပြီးဆင့်ကျင်နေတဲ့အရှိမြောက်ဗီဇာကလက်နက်ကင်ဖွဲ့စည်းပြီးဗမာပြည်မှာပါရှိနေတဲ့ကိစ္စအရာတောင်းခဲ့ရတကူနောက်တခါတဒုလာတာကတော့ဒီအရင်ကတော့ကိုကိုကျွန်းတေးဟာမှာဒီတယုခရီယာစတန်ဆိုတဲ့တဲ့ခုနောက်တခါဒီရခိုင်ဒေသမှာဖွံ့ဖြိုးတိုးတက်ရေးကိုအကြောင်းပြုပြီးတော့တယုခခြေကုပ်ပို့ပြီးတော့ငြင်းအောင်ကြည်အောင်ယူလာတဲ့ကိစ္စပေါ်မှာအိန္ဒိယကဆိုရင်တော့ကလေလုံခြုံရေးအရာဆိုရင်တော့ကလေရှိပါတယ်အဲ့တော့အဲ့ဒီအခြေခံကနေပြီးတော့ခုအိန္ဒိယစစ်တပ်ဆိုင်ရာdelegation ကိုလာတယ်ဆိုတော့ဒီအရေးပေါ်မှာချီးကျူးပြီးတော့ဟိုတိုးတက်တဲ့ဆက်ဆံရေးရှိလာနိုင်တယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
အဖွဲ့ဝင်88ဦးပါတဲ့အိန္ဒိယစစ်တပ်ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုဒီဇင်ဘာလ23ရက်နေ့ကထွက်ခွာလာတယ်လို့မြန်မာစစ်တပ်ဘက်ကအဖွဲ့ဝင်120ပါတဲ့ကိုယ်စားလှယ်အဖွဲ့လည်းအိန္ဒိယနိုင်ငံကိုမကြခင်လာရောက်ဖို့ရှိကြောင်းအိန္ဒိယစစ်တပ်အရာရှိတွေကပြောပါတယ်မြန်မာစစ်တပ်ကိုယ်စားလှယ်အဖွဲ့မှာတော့စစ်အရာရှိတချို့ရဲ့ဇနီးတွေတွေလည်းအတူလိုက်ပါလာမှာဖြစ်ပြီးအိန္ဒိယလေတပ်ကသူတို့ရဲ့ခီးစဉ်ကိုတာဝန်ယူထားတယ်လို့ဆိုပါတယ်အိန္ဒိယဗိုလ်ချုပ်ရဝတ်ကိုရိုင်းလည်းနှစ်နိုင်ငံစီရေးပူးပေါင်းဆောင်ရွက်မှုကိုဒီတက်မကပိုးပြီးနှက်ဆိုင်နဲ့စစ်တပ်အချင်းချင်းဆက်ဆံရေးတိုးမြင့်လှုပ်ဆောင်ဖို့တွန်းအားပေးနေတာပါဒါကြောင့်အနောက်နိုင်ငံတွေရဲ့တန်ခတ်ပိတ်ဆို့မှုကိုခံထားရတဲ့မြန်မာစစ်တပ်နဲ့နှစ်ပေါင်းများစွာကြာကလေးကဆက်ဆံရေးအင်မတန်အားကောင်းလာပြီးဩဇာအရှိန်တစုံတရာရှိနေပြီဖြစ်တဲ့တရုတ်နိုင်ငံနဲ့အိန္ဒိယကရှင်နိုင်ပါမလားဆိုတဲ့မေးခွန်းလည်းရှိနေပါတယ်ဒေါက်တာတင့်ဆွေရဲ့အမြင်ကတော့
ဒီပေါ်မှာအိန္ဒိယဘက်ကတက်နိုင်သလောက်ဟိုကြိုးစားတဲ့အစ်စ်မှာနောက်ထပ်ခြေလှမ်းကြီးတစ်ခုထပ်တိုးလာတာပေါ့သို့သောတရုတ်နဲ့အိန္ဒိယပုံစံမတူတာကအိန္ဒိယကဖြည်းဖြည်းလေးလေးနဲ့သူကထိုင်နေမှာမှလုပ်တယ်။တရုတ်ကတော့ဟိုရရင်ရသလိုရရင်ရသလောက်ဆိုတဲ့ပုံစံမျိုးရှိတာ။အဲတော့ဒီနေရာကလည်း အခုလိုဆက်ဆံရေးတိုးလာအောင်အခုလိုဖြစ်လာအောင်လေသူကနောက်ကွယ်ကနေတော့ကြိုးစားခဲ့ပြီးမြန်မာနိုင်ငံပမာဒီစစ်တပ်ရောက်ပေါ့နော်နောက်ခုအပြန်လာကြိုးစားခဲ့ပြီးမှအခုမှ delegation ဖြစ်လာတယ်အဲ့ဒီကနေပြီးတော့သဘောတူညီချက်တွေရှိလို့ရှိရင်အောက်ထဲပေါ်မှုတွေကလည်းလာတယ်လာတဲ့ခါမှာအိန္ဒိယရဲ့သဘောသဘာဝအရတော့သူကချိန်ယူပြီးတော့ဖြည်းဖြည်းလေးလေးနဲ့မှမှခိုင်ရမှမှလုံးမဲ့သဘောရှိပါတယ်အဲ့တော့ရေးရှိဆိုရင်တော့အိန္ဒိယနဲ့ပိုပြီးဆက်ဆံနိုင်လေလေတိုင်းပြည်ရဲ့ကျိုးစီးပွားလည်းမင်္ဂလာနဲ့ပြကိုဖြစ်စီမယ်လို့ကျွန်တော်ယူဆပါတယ်
အိန္ဒိယနဲ့မြန်မာစစ်တပ်ကိုယ်စားလှယ်တွေအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ရဲ့အဓိကရည်ရွယ်ချက်မှာလဲနှစ်ဖက်လက်တွေ့မြေပြင်အခြေအနေအရစစ်ရေးပူးပေါင်းဆောင်ရွက်ရေးတေချာစေဖို့အတွက်ဖြစ်တယ်လို့အိန္ဒိယစစ်ဖက်အရာရှိတွေကပြောပါတယ်။အိန္ဒိယရှေ့မြောက်ဘက်မှာရှိနေတဲ့ပြည်နယ်ခွဲထွက်ရေးလက်နက်ကိုင်တပုံအဖွဲ့တွေဟာမြန်မာနှစ်ဆက်ကိုအခြေပြုပြီးအိန္ဒိယစစ်တပ်ကိုတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။2015ခုနှစ်ဇွန်လတုန်းကမဏိပူရပြည်နယ်မှာရှိတဲ့အိန္ဒိယစစ်တပ်လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ပြီးစစ်သား18ဦးတပ်ခတ်ပြီးတဲ့နောက်မြန်မာနှစ်ဆက်ဘက်ကိုထွက်ပြေးခဲ့တဲ့ NHCNK တပုံအဖွဲ့ကိုအိန္ဒိယစစ်တပ်ကိုယ်တိုင်မြန်မာဘက်အချမ်းကိုဝင်ရောက်ပြီးလိုက်လံနှိမ်နင်းခဲ့တာပါ။မြန်မာဘက်ကတော့အိန္ဒိယအစိုးရကိုတော်လှန်ပုန်ကန်နေတဲ့ခွဲထွက်ရေးတပုံတွေကိုသူတို့နေမြေပိုင်းနဲ့အတွင်းအခြေချခွင့်ပြုမှာမဟုတ်ဘူးလို့ကတိပေးပြောဆိုခဲ့ပါတယ်။ဒီဇင်ဘာလပထမအပတ်ကမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်ခဲ့တဲ့အိန္ဒိယသမ္မတရမ်နက်ကိုဗင်းရဲ့၅ရက်ကြာခီးစဉ်တွင်မှလည်းနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအရှိန်အဟုန်တိုးမြင့်ဖို့သဘောတူညီမှုစာချုပ်အတော်များများကိုလက်မှတ်ရေးထိုးခဲ့ပါတယ်ရှင
်။မိုင်းညိုင်နိုင်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်။အခုတော့မြန်မာရေးရာဆွေးနွေးခန်းဖြစ်ပါတယ်။ဘိတ်ဒဝဲဒေတာငါးလုပ်ငန်းကနိုင်ငံဝင်ငွေတွေအများအပြားရှာပေးနိုင်ခဲ့ပါတယ်ဒါပေမဲ့ကောင်းမွန်တဲ့အခြေခံအဆောက်အုံတွေမရှိလို့ထိုင်းနိုင်ငံကဝယ်ယူမဲ့သူတွေအပေါ်မှာမှီခိုနေရပြီးငါးလုပ်ငန်းငါးဖမ်းလုပ်ငန်းထင်သလောက်ခီးမပေါက်ဖြစ်နေရတဲ့အကြောင်းဒီသတင်းပတ်မြန်မာရေးရာဆွေးနွေးကမှကိုဇော်ဝင်းလှန်ကအထူးအစီအစဉ်ဖြစ်တင်ပြထားပါတယ်
ဒါကြီးရဲ့ထူးခြားတဲ့ပထဝီအနေအထားရလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကဒီဒေသရဲ့အဓိကဝင်ငွေဟာငါးဖမ်းလုပ်ငန်းဖြစ်ခဲ့တာပါထူးသဖြင့်ဘိတ်ဒဝဲနဲ့ကော့တောင်းဒေသတွေဟာရေလုပ်ငန်းအထူးဖြစ်ထွန်းတဲ့ဒေသတွေဖြစ်တာကြောင့်တစ်ဖက်ထန်းနေငံကိုတင်ပို့ပြီးနိုင်ငံတော်အတွက်လည်းနိုင်ငံသားဝင်ငွေရအောင်ဆွမ်းဆောင်ပေးနိုင်ခဲ့ပါတယ်ဒါပေမဲ့လည်းအင်းနေချင်းထန်းနေငံကလွဲလို့မြမရေထွက်ကုန်တွေကိုနိုင်ငံတကာဈေးကွက်ကိုထိုးဖောက်ဝင်ရောက်နိုင်ဖို့လုံလောက်တဲ့အခြေခံအဆောက်အုံတွေမရှိခဲ့တာကြောင့်ထန်းနိုင်ငံဘက်ကအဝယ်ရပ်သွားတဲ့အချိန်မှာတစ်ချိန်ကငါးဖမ်းလေတွေနဲ့စီကားပြီးအယောင်အဝယ်ဖြစ်ထွန်းခဲ့တဲ့ဘိတ်မြို့ကမြန်မာ International Fish Ocean Market မြန်မာနိုင်ငံကငါးလေလံဈေးကြီးဟာလုံးဝရပ်ဆိုင်းပစ်လိုက်ရတဲ့အခြေအနေကိုရောက်သွားခဲ့ပါတယ်။လွန်ခဲ့တဲ့15နှစ်လောက်ကငါးလေလံဈေးကြီးပိတ်ပစ်လိုက်ရတဲ့အကြောင်းရင်းတွေကိုတော့ဘိတ်ငါးလေလံဈေးဟောင်းရဲ့ဗန္ဒာရေးနဲ့အုပ်ချုပ်ရေးတာဝန်ခံမြန်မာ Fishery Joint Venture Limited ကဦးထွန်းသိန်းက BOA ကိုရှင်းပြပါတယ်
ပိတ်သွားရဲ့အကြောင်းရင်းတော့ကျွန်တော်တို့ဒီငါဟိုကျွန်တော်ထိုင်းမှာအရေးခင်းဖြစ်တဲ့အခါကျတော့ထိုင်းငါမွေတော့ရတဲ့ချိန်မှာကျွန်တော်တို့ကငါဝယ်ပို့လိုက်တဲ့အဒီထားမှာခက်ခဲရှိသွားပါတယ်ခင်ဗျာဒီကနေ့ buyer နဲ့ seller နဲ့ကျွန်တော်တို့လာရော seller လာရောက်ဟန် buyer လုံးဝဝယ်နိုင်တဲ့အဒီထားမှာလည်းလောလောဆယ်အဒီထားမှာသိမရှိကြောက်ပေါ့မရှိကြတဲ့တွေ့ကျွန်တော်တို့မှာငါဖမ်းအောင်ဒီလာရောက်မဲ့ seller တွေကငါ့ကိုရောက်ချော်ဖို့အတွက်အစမခက်ခဲရှိလာခင်ဗျာ
ဒီရင်ဝယ်ယူစားသုံးမှုကြတော့ကျွန်တော်တို့ဒီမှာဝယ်နိုင်ရဲ့ဘယ်နေရာခင်တို့လောက်များရှိနေလို့ပြောလို့ရ
လင်း 25% လောက်ရှိတယ်ခင်ဗျာ
။အော်
75% ဆင်းနေပိုင်းငါဟုတ်ကဲ့ကန်ဝေးသွားပါတယ်ခင်ဗျာ
။အော်ဟုတ်ကဲ့
။အဲ့လောက
်ဆိုတော့တနည်းတနည်းဒီဟာကြီးလက်ပတ်နေတော့ကျွန်တော်တို့ဘယ်လောက်လောက်များလက်ခံတိတ်နိုင်တယ်လဲတိုင်းဒီတိုင်းနေနဲ့ပေါ့
ဒီတိုင်းနေလို့စိတ်မဲ့ကျွန်တော်တန်နေရာထိအောင်ကျွန်တော်လက်ခံနိုင်မှာနေတနည်းကိုနေရာတန်အထီးကိုကျွန်တော်တို့ကဟိုတဲ့ marketing မှာ option လုံးနိုင်ပါတယ်ခင်ဗျာ။အဲ့ဒါလုံးနိုင်ပြီမဲ့ငါကလူစလောက်ကျွန်တော်တို့မေးရစီခဲ့ခင်ဗျာ။လိုင်းတန်20 30အေး50အမြင့်ဆုံးမှာပဲရနေတော့ဒီဟာလုပ်ငန်းလုပ်တဲ့ကောင်မှကျွန်တော် staff တွေကလည်းပဲများတယ် star 400လောက်ရှိတယ်ခင်ဗျာဝန်ထမ်းကဝန်ထမ်း400လောက်ရှိတော့လုပ်ငန်းလက်ပိုင်းတွေမှာ cost တွေကအမြင်လာတယ်ကျွန်တော်ဒီလာဇာတွေပေါ့ server တွေဒီဟာမြင်လာခါကျတော့လုပ်ငန်းကြီးကအကောက်ထဲပေါ်မှုကဖြည်းဖြည်းချင်းဘာဖြစ်လဲမရောင်းငွေနဲ့ဝင်ငွေနဲ့မမြန်မတာဖြစ်လာတဲ့အတွက်လုပ်ငန်းကြီးခက်တားရကြီးရဆရမဲ့အနေထားကိုရောက်လာတယ်ခင်ဗျာ
အခုချိန်မှာတော့အဲ့ဒီပိတ်ထားရတဲ့နိုင်ငံတကာငါးလေလံဈေးကြီးကိုမကြခင်မှာပြန်ဖွင့်နိုင်ဖို့လုပ်ငန်းရှင်တွေဘက်ကပြန်လဲကြိုးပမ်းနေကြပြီလို့ဦးထွန်းသိန်းက VOA ကိုရှင်းပြပါတယ
်။ကျွန်တော်စက်တင်ဘာလမှာပြန်လဲဖွဲ့လဲဖို့အစီအစဉ်ထားပါတယ်ခင်ဗျာ။အဲ့ဒီပြင်ဆင်နိုင်ဖို့အတွက်ကိုဒီ ready ဖြစ်နိုင်ဖို့အတွက်ကိုကျွန်တော်တို့ဒီ April လနေ့စပြီးတော့ဟိုတဲ့ August ကိုကျွန်တော်တို့က maintenance ပေါ့။ဒီအေးခန်းတို့ဘာတို့ကျွန်တော်တို့ကဒီရေတို့ electricity တို့ ဟိုတဲ့မှာ fresh water တွေအလုံး ready ဖြစ်အောင်လုပ်စီစဉ်နေပါတယ်ခင်ဗျာ
မူလကစက်တင်ဘာလလလောက်မှာပြန်ဖွင့်နိုင်ဖို့စီစဉ်ခဲ့ပေမဲ့လိုအပ်တဲ့ပြင်ဆင်မှုတွေမပြီးနိုင်ခဲ့တာကြောင့်အချိန်မီဖွင့်နိုင်ခဲ့ခြင်းမရှိပါဘူးဒါပေမဲ့နိုင်ငံတကာငားလီလန်ဈေးရဲ့ managing director ဒေါ်ထစ်ထေးဝင်းကဒီငားလီလန်ဈေးကိုလာမယ့်နစ်ဆန်ပိုင်းမှာဖွင့်လှစ်ပြီးလုပ်ငန်းတွေကိုလည်ပတ်နိုင်တော့မယ်လို့မကြသေးခင်ရပ်ပိုင်းအတွင်းကပဲမီဒီယာတွေကိုပြောကြားခဲ့ပါတယ်ကုန်ကြမ်းကြီးပဲပြပကိုတင်ပို့နေတာတဲ့ value added လို့ခေါ်တဲ့ကိုယ့်နိုင်ငံထဲမှာပဲကုန်ကြောအဖြစ်ပြောင်းလဲပြီးတန်ဖိုးမြင့်ကုန်ကြောပစ္စည်းတွေအဖြစ်ထုတ်လုပ်တင်ပို့နိုင်ဖို့စီစဉ်နေတယ်လို့ဆိုပါတယ်ဒီငားလီလန်ဈေးကိုတော့နိုင်ငံခြားကရင်းနှီးမြှုပ်နှံသူတွေရဲ့အကူအညီနဲ့ပြန်လည်လည်ပတ်နိုင်ဖို့ဆောင်ရွက်နေကြတာပါအဓိကအဖြစ်တော့ပြင်သစ်နိုင်ငံကရင်းနှီးမြှုပ်နှံထားတယ်လို့ဆိုပါတယ်ငားလီလန်ဈေးအတွက်လိုအပ်တဲ့ရင်းနှီးမြှုပ်နှံငွေအမေရိကန်ဒေါ်လာတန်း80အတွက်မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ထံကခွင့်ပြုချက်ရထားပြီးဖြစ်တာမှာဒေါ်လာ10တန်းရင်းနှီးမြှုပ်နှံထားပြီးဖြစ်တယ်လို့ဆိုပါတယ်နိုင်ငံတကာငားလီလန်ဈေးအတွက်ပြည်ပကရင်းနှီးမြှုပ်နှံမှု60ရာခိုင်နှုန်းမြန်မာအစိုးရငားလုပ်ငန်းဦးစီးဌာနက30ရာခိုင်နှုန်းနဲ့တိုင်းရင်းသားလုပ်ငန်းရှင်တွေဘက်က10ရာခိုင်နှုန်းအတီးတီးရှယ်ယာပါဝင်တယ်လို့ဆိုပါတယ်ဒါပေမဲ့လုပ်ငန်းတွေတကယ်ဆောင်ရွက်တဲ့နေရာမှာပွင့်လင်းမြင်သာမှုရှိစွာလှုပ်ဆောင်ဖို့လိုအပ်တယ်လို့ဘိတ်မြို့88မျိုးဆက်အဖွဲ့ဝင်ကိုကျော်နိုင်ကထောက်ပြပါတယ
်ဒီလီလန်ဈေးမှာနိုင်ငံတော်က30ရာခိုင်နှုန်းရှယ်ယာပါဝင်တယ်လို့ပြောတယ်ဒါကြောင့်ဒီလီလန်ဈေးရပြတ်ဖွင့်မယ်ဆိုရင်တော့အင်္ဂါတော့ဝင်ဝင်များရအများကြီးရမယ်။နောက်ထပ်အပြင်လူတွေလည်းအလုတ်ကိုက်ပြန်လာလူတွေရတယ်။လီလန်ဈေးအနေနဲ့ဖွင့်မယ်ဆိုတာကတော့ဟိုဈေးခွေစီဝေးစနစ်အရအပြိုင်ဆိုင်ရတော့ရှိမှာ။ဒါပေမဲ့ဟိုစနစ်တကျပေါ့။နောက်နိုင်ငံတော်ကဘယ်ဟာဘယ်လူနီလန်းနဲ့ဆိုနိုင်ငံတော်အပေါ်ပူရနိုင်တယ်။အဲ့ဒီနီလန်းကိုအတုပ်ပြအတုပ်ပြစေချင်တယ်။နောက်ထပ်အပြင်အရေးကြီးတဲ့အချက်ကဟိုဥပဒေစီမံစည်းကမ်းအတိုင်းနော်ပြည်သူကလည်းလက်ခံနိုင်တဲ့နိုင်ငံတကာကလည်းလိုက်နာနိုင်လက်ခံနိုင်တဲ့စာချုပ်စံညွှန်းတွေနဲ့လုပ်တဲ့ဟာတော့ပုံပြီးဖြစ်စေချင်တယ်။ဈေးပဲစီးပွားကြီးရတော့အပြိုင်ရှိမှာပဲသူ့များတော့လည်းပဲဥပဒေစီကံလိုက်နာတဲ့အနေနဲ့တော့နိုင်ငံတကာလည်းလက်ခံအသိမှတ်ပြုမယ်ဟာမျိုးဘူးဖြစ်စေ
နိုင်ငံတကာငားလီလန်ဈေးရန်နှုန်းပြည့်လက်ပတ်နေစဉ်အချိန်တုန်းကဒီနေရာကိုရောက်လာတဲ့ငား85ရာခိုင်နှုန်းလောက်ကိုထိုင်းနိုင်ငံဘက်ကိုတင်ပို့တာဖြစ်ပြီးကျန်25ရာခိုင်နှုန်းကတော့ပြည်တွင်းဈေးကွက်ကိုတင်ပို့တယ်လို့ဆိုပါတယ်ဘိတ်မြို့ရဲ့နိုင်ငံတကာငားလီလန်ဈေးဟာတစ်ချိန်ကတစ်နေ့ကို9တန်ချိန်200အထိလက်ခံဝယ်ယူနိုင်တဲ့အခြေအနေရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံကငားလီလန်ဈေးကြီးပိတ်ထားရပြီးလက်ရှိအချိန်အထိဖမ်းထားသမျှငားတွေကိုထိုင်းနိုင်ငံဘက်ကကုန်ကြမ်းအဖြစ်နဲ့ကုန်တင်ပို့နေရတာမှာဈေးအနေခံရတဲ့အခက်အခဲကိုကျော်လွှားနိုင်ဖို့တိကျငားလီလန်ဈေးအစ်တစ်ခုတိစောက်ဖို့ငားလုံငန်းရှင်များအသင်းဘက်ကစီစဉ်နေတယ်လို့တင်းတင်းတိုင်တိုင်းဒေတာကြီးငားလုံငန်းအဖွဲ့ချုပ်အတွင်းရေးမှူးဦးသက်စိုးက VOA ကိုပြောပါတယ
်ကျွန်တော်ကဟိုဒီကဘိတ်ကဖမ်းတဲ့ငားတွေအလုံးကိုကျွန်တော်ကဒီယူရီးယားပေါ့နော်ညောင်အတိကပို့နေရတယ်ပို့နေရတာလေကျွန်တော်ကဘာနဲ့ပို့နေရဆိုကုတ်ချမ်းနေပဲပို့နေရတယ်ကျုံစီမှာအေခန်းဆက်ရုံနဲ့မရှိသေးဘူးငားလေနိုင်ဈေးခွဲမရှိဘူးဈေးမရှိဘူးဆိုတော့ကျွန်တော်ကဟိုအေခန်းဆက်ရုံလည်းမရှိတော့ကျွန်တော်ကအခုရေလုံသားမြတ်နဲ့ကျွန်တော်လေရေလုံငန်းရှင်နဲ့စူးစီးပြီးတော့ကျွန်တော်ကဒီငားလေနိုင်ဈေးတခုဆောင်မှုအစီအစဉ်ရှိပါတယ်အဲ့ဒါငားဈေးလောက်အတွက်ကျွန်တော်ကပထမတော့တထားလိုတာပေါ့နော်ငားတထားလိုတယ်ပြီးတော့ဒုတိယဆက်ရတော့အေခန်းဆက်ရုံလေးပေါ့အခန်းဆက်ရတော့ရရှိရကျွန်တော်က9နှစ်စီမံခဲ့တာတော့လုပ်ပါဘူးတထားတကယ်နိုင်ငံတော်ခွင့်ပြုချက်ရရင်တထားကိုကျွန်တော်ကနည်းနည်းလောက်တော့နဲ့တထားပြီးအောင်ဆောက်မယ်ဒီငားလေတွေအလုံးကိုလည်းကျွန်တော်တို့အဖွဲ့စီအစူးစီးပြီးတော့ငားလေရှင်အလုံးလည်းကျွန်တော်တို့ကြိုတင်ညှိနှိုင်းပြပါပြီသူတို့လည်းသဘောတူပါတယ်ကျွန်တော်တို့စူးစီးပြီးတော့ကျွန်တော်ဟိုကုမ္ပဏီတစ်ခုဖွင့်လိုက်မှာပေါ့အဲ့ဒီကုမ္ပဏီနဲ့ကျွန်တော်တို့လုပ်မယ်ငားလုံးကဟိုငားဈေးလုပ်မှာပေါ့နော
်ငားလီလန်ဈေးအစ်တစ်ခုထပ်ဖွင့်ရေးကိစ္စဟာတင်းတင်းသာရေးတိုင်းအတွင်းမှာလူပြောအများဆုံးအကြောင်းအရာတစ်ခုဖြစ်နေပါတယ်အရင်ရှိခဲ့တဲ့ငားလီလန်ဈေးဟောင်းကိုပြင်ဆင်ပြီးပြန်ဖွင့်ဖို့စီစဉ်နေသူတွေရှိသလိုတနင်္သာရီတိုင်းဒေသကြီးငားလုံငန်းအဖွဲ့ချုပ်ကလည်းဥက္ကဋ္ဌဦးလာတန်းဦးဆောင်ပြီးလက်ရှိငားလီလန်ဈေးဘေးမှာနိုင်ငံတကာအဆင့်မီငားလီလန်ဈေးအစ်တစ်ခုထပ်ဖွင့်ဖို့ပြင်ဆင်နေတာလည်းရှိနေပါတယ်ဒါ့အပြင်တိုင်းဒေသကြီးအစိုးရကဦးဆောင်ပြီးတဝဲမြို့အနီးကတရချောင်းအရမှာငားလီလန်ဈေးအစ်တစ်ခုထပ်ဖွင့်ဖို့စီစဉ်နေတာလည်းရှိနေပြန်တော့ငါလုံငန်းအပေါ်အများကြီးမိခိုအားထားနေရတဲ့ဒေသခံတွေအကြားလူပြောများပြီးစိတ်ဝင်တစားဖြစ်เสียရအခြေတင်ညှင်းခုန်เสียရကိစ္စရဖြစ်နေပါတယ်အမြင်သဘောနာကွဲပြားမှုတွေအများဆုံးဖြစ်နေတာကတော့တိုင်းဒေသကြီးအစိုးရကဥဆောင်တိဆောက်မဲ့ငါလီလန်ဈေးတက်ကိစ္စပဲဖြစ်ပါတယ်တစ်ဖက်မှာတနင်္သာရီတိုင်းငါလုံငန်းအဖွဲ့ချုပ်ကဥဆောင်ဖွင့်လှစ်မဲ့ငါလီလန်ဈေးကတော့အစိုးရကခွင့်ပြုချက်ကျထားပေမဲ့တက်မြေဖြစ်နေတာကြောင့်မီနီယာအတွက်ပါမစ်ကြဖို့စောင့်နေတယ်လို့ဥသက်စိုးက VOA ကိုပြောပါတယ်
တန်ရရဲ့ဟိုခွပ်ပြပါတယ်လို့သူတို့ကလည်းဟိုမြဲမြဲရှိတယ်ကောင်းနေပါမယ်ဒီကျောစီကဒီလော့တော့ကိုစလေတွေလည်း90တခုနှစ်ခုတောက်ခုများတယ်ကောင်းနေပေါ့များလေပြန်ဆိုင်မှုရှိလာမယ်တယောက်တည်းဆိုပြန်ဆိုင်မှုမရှိဘူး မြတ်ရှိရင်ဒီကလွတ်တော်ကိုယ်စားလှယ်လေဟိုတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တို့ဒီအမျိုးသားလွတ်တော်ပြည်သူလွတ်တော်ကိုယ်စားလှယ်တွေသူတို့ကိုယ်တိုင်လည်းပြောပါတယ်ဈေးများတွေကောင်းနေပါတဲ့ဓမ္မပြဆိုင်မှုရှိမှအောက်ခြေကဖမ်းနေကြည့်လို့တာဈေးပို့ရမှာပေါ့တဲ့များမှကောင်းပါတဲ့တခုတည်းလုပ်ရင်သူကသူသူစိတ်နေထားလို့ရတယ်မြန်မြန်လုပ်နိုင်တယ်ကောင်းတယ်ပေါ့သူတို့ဟိုဟာနိုင်ငံတော်တမန်တော်ဒီလာတယ်သူကဘောနာဒီလက်ထုပ်လုပ်နေတဲ့ညီဥပဒေနဲ့ညီလှုပ်ဖို့ကျွန်တော်တို့ဒုတိယတမန်တော်ကြီးလာတော့လဲလမ်းညွှန်ခက်ပါတယ်
ဟုတ်ကဲ
့ဥပဒေနဲ့ညီလက်ထပ်လုပ်နေတဲ့ညီဆောင်ပြဖို့ကျင်50ဆေးကိစ္စကိုလေ
နိုင်ငံကအစ်စ်မီအစ်စ်မီငားလီလန်ဈေးတွေဘယ်နှခုပဲဆောက်ဆောက်ဈေးကွက်ရဲ့လိုအပ်ချက်ကိုပြည့်မီအောင်တင်သွင်းနိုင်ရေးတငါတဲ့တွေဘက်ကဖန်းစရာငားရှာနေရင်တော့အဲ့ဒီလီလန်ဈေးတွေဟာလည်းအလုံးမဖြစ်ပဲအရင်လိုပဲပြည့်ပြရမယ်ကိန်းဆိုင်နိုင်ပါတယ်ဒါကိုပဲငားဖန်းသမားတွေဘက်ကစိုးရိမ်နေကြတာပါငားဖန်းမှုအတွက်ဒီဇယ်ဈေးတွေတက်လာပေမဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းငားဈေးတက်မလာတဲ့အပြင်ဖန်းစရာငားလည်းတဖြည်းဖြည်းရှားလာနေပြီလို့တငါတဲ့တွေဘက်ကညင်ညူနေကြပါပြီတငါတဲ့တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုတော့ငားဖန်းလေပိုင်ရှင်လည်းဖြစ်လေဦးစီးအဖြစ်ကိုယ်တိုင်တစ်သက်လုံးငားဖန်းလုပ်ငန်းလှုပ်လာသူတူဦးလည်းဖြစ်တဲ့ဦးအောင်မြင့်ကရှင်းပြပါတယ
်ငားဖန်းလူတွေအများလိုက်တငါရပစ္စည်းရောရှားပွားလာတာ
ငားဈေးရောတက်လာရောင်းရတာရောဟိုကြာလာတော့လေငားရှားလာတော့ဈေးပိုရလာ
မရောရောဒစစ်ဒစစ်ပဲတက်တယ်ငားဈေးရောရတာပစ္စည်းရောဇင်းနေပြီးတော့ကောက်ဝပစ္စည်းကဇစ်တယ်ဆီစည်းကအတဲရင်ကျွန်တော်က
ဇင်းမတက်တာဘယ်လောက်ကြာရလဲငါးစည်းရ
ငါးစည်းကျော်နှစ်ကျော်ကြီးနဲ့နေရောကြီးလားနည်းနည်းရောကြီ
းနည်းနည်းလောက်ရှိတော့မတက်ဘူးကျန်ဒါပေမ
ဲ့
ဟိုဆီစည်းတွေက
ဆီစည်းအတဲဒီစည်းတွေအတဲက
စီးပွားအခြေအနေရောအခုဘယ်လို
စီးပွားခြေနေစီးပွားခြေနေဟိုမင်းကတော့အတဲနဲ့ပူဆိုးမြင်ပြန်က
ပူဆိုးလာ
ရောင်းနှုတ်နဲ့ဟိုမင်းကတော့ရတာရောရောင
်းနှုတ်နဲ့တော့
ရနော်အနယ်လိုက်တဲ့နဲ့ခိုးကတော့သိသုတ်ဆက်ကိုပြရတဲ့ကသိနေဆက်ရတယ
်
ဟာကျွန်တော်ကသိနေဆက်ဆိုဈေးကိုမြောက်တဲ့က
ဒီနေ့မှလား
တလားတလားခါတက်တက်ခေါက်ထွဲတာခေါက်ထွဲတော့
ဩဒီဇယ်ဈေးရဈေးကြီးလို့
ဒီဇယ်ဈေးကြီး
အဓိကဒီဇယ်ဈေး
ကာ
ခင်ဗျားတစ်တလုံးငါးပဲဖမ်းလာတာဆိုတော့တခြားအလုပ်လည်းမလုပ်ဘူးဟုတ်လားလူ
ဟုတ်လို့ငါတော့ကျွန်တော်မလုပ်ဘူးဟုတ်လေยีๆๆ
นะมาพายอ่ะเนาะแกบลุษยาไม่ชื่อหรอกบ่อ๋อใ
ช่
อ๋อ
กูลิท้ามาอย่างเง
ี้ยอะไรเมียว่าสร้างมีแต่คาชื่อล่ะแต่คาเลยจ้ะโหงาย่าแล้วแต่คาจ้ะเสกปูมีตาดิบะสร้าง
เสกปูบ่ล่ะปูคา
แ
ล้วไอ้เนี่ยขอแล้วก็กูไปเชยตัวลงไอ้อย่างเนี่ยๆโคฟีอ่ะกูไม่ยอมตัวเย็ดช่อเมียวันนี้จ้ะเสกกูเมียอ่ะ
ပေးမျိုးရဲ့စီးပွားရေးဟာရေလုံငန်းအပေါ်မှာအများကြီးမူတည်နေတာကြောင့်ဒေသခံတွေရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးဟာလည်းအဲ့ဒီရေလုံငန်းအပေါ်မှာပဲအများကြီးမူတည်နေပါတယ်။ပြောင်းလဲလာနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစနစ်အရာကြောင့်ရောဈေးကွက်စီးပွားရေးစနစ်အရာကြောင့်ပါအခုလိုပြန်ဆိုင်မှုတွေထွက်ပေါ်လာတာဟာကောင်းမွန်တဲ့လက္ခဏာပါ။ဒါပေမဲ့ရှိနေတဲ့ငါးမျိုးစိတ်တွေမပြတ်သုံးရလေအောင်နိုင်ငံတော်အစိုးရအနေနဲ့ငါးဖမ်းလိုင်စင်တွေကိုချပေးတဲ့နေရာမှာစနစ်တကျလှုပ်ဆောင်ပေးဖို့လိုအပ်ပါတယ်။ဒါအပြင်ပင်လယ်ပြင်ထဲမှာတရားမဝင်ငါဖမ်းနေတာတွေကိုလည်းအချိန်မီဟန်တန်းပေးနိုင်ဖို့လိုအပ်ပါတယ်။အဲဒီလိုမှမလုဆောင်နိုင်ဘူးဆိုရင်တော့နောင်လာမျိုးဆက်တွေအတွက်ငါမျိုးစိတ်တွေပြတ်သုံးပြီးဒီဘိမျိုးရဲ့အဓိကလုပ်ငန်းဖြစ်တဲ့ရေလုံငန်းဟာလည်းပျက်စီးသွားရမယ့်အလားအလာရှိနေပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်တင်ပြတဲ့မြန်မာရေးရာအထူးအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။မကြခင်မနေ့6နိုင်ခွဲကနေ9နိုင်ထိထုတ်လွှင့်သွားမယ်ဒုတိယပိုင်းနိုင်ဝဲမှာတော့မြန်မာပြည်မှပေးစာများအစားအထူးအစီအစဉ်ကိုတင်ဆက်မှာဖြစ်တယ်လို့ကဘာတလွားထူးခြားဆန်းပြအစီအစဉ်ကိုနားဆင်ရမှာဖြစ်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်စတာတွေကိုနားဆင်ရဖို့ရှိပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနံမီတာ30 40 48နဲ့လိုင်းလံမီတာ190တို့ကပါဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့မြန်မာပြည်မှပေးစာကဏ္ဍကဘာတလာထူးကြစံပြသတင်းအစီအစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်စတာတွေကိုထုတ်လွှင့်မှာပါ။အဲ့ဒီတွေကမှအခုရင်ဆုံးတော့မြန်မာပြည်မှပေးစာကဏ္ဍအစား2018တနှစ်တာအတွင်းအထူးအစီအစဉ်ဖြစ်မအေးသနာကျော်တင်ဆက်မဲ့အစီအစဉ်ကိုနားဆင်နိုင်ပါပြီ။
ပါပါရှင်နှစ်ကုန်ကာလအားလည်ရဲ့အတွင်းမှာအထူးအစီအစဉ်ဖြစ်နေဒီနေ့တော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာအနုပညာနဲ့ဖြောပြေးလောကမှာပြန်ပြောလောက်စရာသတင်းတွေကိုစုစည်းပြီးတော့ပြောပြပေးသွားချင်ပါတယ်။2018ခုနှစ်အတွင်းမှာအနုပညာနဲ့ဖြောပြေးလောကမှာပွဲစုဆောင်သတင်းကတော့နာမည်ကြီးတွေလိမ္မာတော်မတရားလုပ်မှုတွေနဲ့စွပ်စွဲခံရတဲ့သတင်းတွေပါ။အားလုံးထဲမှာလူစိတ်ဝင်စားဆုံးသတင်းကအမေရိကန်နာမည်ကြီးလူရှင်တော် Bill Cosby လိမ္မာတော်တရားလုပ်ခဲ့မှုတွေနဲ့အများကြီးပဲဆွဆွဲခံရတဲ့အကြောင်းပါသူကိုစက်တင်ဘာလမှာပဲထောင်ထဲချမှတ်လိုက်ပြီးတော့တချင်ကအမေရိကန်တွေအားလုံးအဖေတယောက်နေရာမှာသဘောကျတယ်လို့တောင်တင်စားခံရတဲ့ Bill Cosby တယောက်၃နှစ်ကနေ၁၀နှစ်အတွင်းထောင်ထဲမှာနေရပါလိမ့်မယ်သူ့ရဲ့တချင်ကတငယ်ချင်းဖြစ်တဲ့သူတယောက်ကို2004ခုနှစ်တုန်းကသူ့ရဲ့နေအိမ်မှာဆေးခတ်ပြီးတော့လိင်စော်ကားမှုပြုခဲ့တယ်ဆိုတာတက်တေခိုင်လုံးလို့ပြည်တံ၃ခုချခံရပါတယ်တရားသူကြီးရဲ့ဆုံးဖြတ်ချက်အရသူဟာပန်ဆီဗေးနီးယားပြည်နယ်ကထောင်ထဲမှာအနည်းဆုံး၃နှစ်နေရမှာပါ။အဲ့ဒီနောက်မှာတော့လွတ်မြောက်လာရင်လည်းစောင့်ကြည့်ခံနေရမှာဖြစ်ပြီးတော့အခြေအနေမကောင်းရင်တော့ထောင်ထဲမှာ၁၀နှစ်ထိလောက်ကြာသွားမှာပါ။ဟာဗေ
းဟာဗေးဟာဗေ
း What do you say? How are
you feeling? How are
you feeling? 2018ခုနှစ်မေလမှာတော့ရုပ်ရှင်ထုတ်လုပ်သူ Harvey Weinstein ကိုညူယောက်ရဲတပ်ဖွဲ့ကမူရင်းမှုလိင်စော်ကားမှုတွေနဲ့တရားစွဲခဲ့ပြီးတော့သူကအဲ့ဒါကိုညှင်းဆိုခဲ့ပါတယ်။ဇူလိုင်မှာလည်းထပ်ပြီးတော့တရားစွဲခံရသလိုသူကလည်းထပ်ပြီးတော့ညှင်းဆိုခဲ့တာပါဇူလိုင်လမှာလည်းနောက်တစ်မှုထပ်တက်လာပြီးတော့သူကညှင်းပြန်ပါတယ်စုစုပေါင်းသူစွဲခံရတဲ့6မှုမှာတမှုကိုတရားသူကြီးကပါလက်လိုက်ပြီးတော့ရရှိထားတဲ့အချက်လက်တွေကသူ့ကိုအမှုစီရင်ဖို့မလုံလောက်ဘူးလို့ဆိုပါတယ်သူ့ရဲ့ရှေ့နေကတော့
Sexual assault is a serious crime but falsely accusing someone of sexual assault is also a very serious crime ဆိုတာ
ကြီးလေးတဲ့ပြစ်မှုတစ်ခုဖြစ်သလိုတေဆုံးတယောက်ကိုလိန်စော်ကားမှုနဲ့မဟုတ်မတရားဆွဆွဲတာကလည်းကြီးလေးတဲ့ပြစ်မှုဖြစ်ပါတယ်လို့ပြောပါတယ်။ Harvey Weinstein ရဲ့အမှုကနေစပြီးတော့ #MeToo ဆိုတဲ့လှုပ်ရှားမှုပေါ်ထွက်ခဲ့ပြီးစီးပွားရေးနိုင်ငံရေးနဲ့အနုပညာလောကထဲမှာဩဇာကြီးမားတဲ့အမျိုးသားတွေလိမ္မာရေးဆိုင်ရာမဟုတ်မမှန်လုပ်ခဲ့တာတွေကိုလူသိရှင်ကြားထုတ်ဖော်ပြောလာကြတဲ့အမျိုးသမီးတွေအများကြီးပေါ်ထွက်လာပါတယ်။ဒီလှုပ်ရှားမှုကြီးဖြစ်လာပြီးတဲ့နောက်မှာတော့ရွှေကွာလုံးစုချင်းမြင့်ပွဲမှာtimes up ဆိုတဲ့လှုပ်ရှားမှုဖြစ်နေပွဲတဲ့အနုပညာအကျော်မော်ရီဟာအမဲရောင်ဝစ်စုံနဲ့အဲ့ဒီပွဲကိုတက်ရောက်ခဲ့ကြပါတယ်။လုပ်ငန်းခွင်တွေမှာဖြစ်တဲ့လိမ္မာရေးဆိုင်ရာနှောက်ယှက်မှုတွေပပျောက်ရေးလှုပ်ဆောင်ကြဖို့အတွက်နှိုးဆော်ကြတာဖြစ်ပါတယ်။
Toute première édition du Festival de Cannes contre 1645
မေလာကအီတလီနိုင်ငံကဂိမ်းရုပ်ရှင်ပွဲတော်မှာတော့နာမည်ကြီးမင်းသမီးကိတ်ဘလန်ချက်အပါအဝင်အမျိုးသမီး82ယောက်ကကော်ဇောနေရှောက်လမ်းပေါ်မှာစီတန်းလမ်းလျှောက်ပြခဲ့ပြီးတော့ဒီလုပ်ငန်းကြီးထဲမှာဒီလိုမျိုးအနိုင်ကျင့်ခံရတဲ့အမျိုးသမီးတွေနဲ့အတူတူသူတို့တွေလည်းရက်တီပေးနေတယ်ဆိုတာကိုပြခဲ့ပါတယ်ဒီအရှုပ်တော်ပုံတွေပြင်နောက်ထပ်2018အနုပညာလောကသားတွေရဲ့သတင်းကိုအခုဆက်ကြည့်အောင်ပါနော်February လမှာ American ပြည်ထောင်စုက TV စကားဝိုင်းတင်ဆက်သူနာမည်ကြီးလူမဲအမျိုးသမီး Oprah Winfrey နောက်ပြီးတော့မင်းသားကြီး George Clooney နဲ့ Director Steven Spielberg တို့ March for Our Lives ကျွန်တို့အသက်တွေအတွက်ချီးတွက်ပွဲဆိုတဲ့ Washington မြို့တော်မှာကျင်းပတဲ့လူမှုစုဝေးပွဲအတွက်ဒေါ်လာ5သိန်းစီလှူဒါန်းခဲ့ပါတယ
် Enough is enough Enough is enough Enough is enough Enough is enough Enough is enough
ဖလော်ရီဒါပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာပြစ်ခတ်မှုဖြစ်ပွားပြီးတော့လူ18ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်နောက်ပိုင်းတနက်ထိန်ချုပ်ရေးလှုပ်ဆောင်ဖို့အစိုးရကိုဖိအားပေးတဲ့လူထုစုရုံးပွဲဖြစ်ပါတယ်ဗြိတိန်နိုင်ငံမှာတော့တစ်ချိန်ကနာမည်ကျော် Beatles အဖွဲ့တွေက drummer သမား Ringo Starr ကိုပြည်မာကြီးက Buckingham နန်းတော်မှာမက်လာကပဲအခမ်းအနားနဲ့သူကောင်းပြုခဲ့ပါတယ်။ Ringo Starr ကဂီတလောကမှာသူ့ရဲ့အလို့ကျွေးပြုမှုတွေဒုတိယမြောက် Elizabeth ပြည်မာကြီးကသူ့ရဲ့ကောင်းပွဲပေးလိုက်တာဖြစ်ပြီးတော့သူတို့အဖွဲ့တွေက Paul McCartney ကတော့လွန်ခဲ့တဲ့နှစ်20ကအခုလိုမျိုးဆော်ပွဲချီးမြှင့်ခံရမှုပါတယ်။
Thank you for all the support. I'm all set out.
မလာမှာပဲ American Rap အဆိုတော့ DMX တယောက်အခွန်ရှောင်မှုနဲ့ထောင်ဒဏ်တစ်နှစ်ပြည်ဒဏ်ချခံရတာပါသူကဒေါ်လာ 1.8 တန်အခွန်ရှောင်နေဆိုပြီးတော့ပြည်အောင်စုအစိုးရကအရေးယူတာဖြစ်ပါတယ်အပြီးလောက်မှာတော့ Bollywood ကနာမည်ကျော်ရုပ်ရှင်မင်းသား Salma Khan ကိုတရားမဝင်ရှားပါးတရိတ်ဆန်အမဲလိုက်မှုနဲ့ထောင်ဒဏ်9နှစ်ချလိုက်ပါတယ်ဒါမဲ့လည်းနောက်နှစ်ရက်မှာပဲအယူခံတင်ခဲ့လို့အာမခံနဲ့ပြန်လွှတ်ပေးထားပါတယ်ဒီကိစ္စကိုသူ့ရဲ့ပရိသတ်တန်ပေါင်းများစွာကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတာပါ။ဘောလိဝုဒ်ကလည်းသူ့ကြောင့်အမျက်ငွေအမြောက်များရနေတာဖြစ်ပြီးတော့ဆယ်မာခန်ကဘောလိဝုဒ်ရဲ့နာမည်အကြီးဆုံးမင်းသားလို့တောင်ပြောနိုင်ပါတယ်။သူ့ရဲ့ရုပ်ရှင်တွေယုံတင်ပြီးဆိုရင်အမြဲတမ်းယုံပြည့်ယုံရှင်တဲ့အမျက်ငွေဝင်ငွေအများကြီးရတာပါ။
And last but certainly not least for music. The prize is awarded to Damn by Kendrick Lamar.
ဒီအပီလာရမှာပဲအမေရိကန်ပြည်အောင်စုမှာ rap အဆိုတော့ Kendrick Lamar ကသူ့ရဲ့တေးတပြား Damn နဲ့ Pulitzer ဂီတဆုချီးမြှင့်ခံရတဲ့ပထမအဦးဆုံး rap အဆိုတော့ဖြစ်သွားပါတယ်2019ခုနှစ်အပီလာမှာထုတ်လိုက်တဲ့သူ့ရဲ့တေးတပြားကခေတ်သစ်အမေရိကန်နိုင်ငံသား African Way War ရဲ့ပွေလီရှုပ်ထွေးလာတဲ့ဘဝအခြေအနေအစ်စ်မှန်ကိုထဲဟပ်ပြတဲ့စာသားတွေတေးတန်စင်တွေနဲ့သချင်းတွေကိုစူးစီးပေးထားတာဖြစ်တယ်လို့ပြောပြီးတော့ Pulitzer ဆုချီးမြှင့်ရေးအဖွဲ့ကအခြေကျူလိုက်ပါတယ်မင်းသားကြီးရာဆယ်ဖရိုးကလည်းအေဘီလာမှာပဲလေလံပွဲတစ်ခုကျင်းပပြီးတော့သူ့ရဲ့နာမည်ကျော်ရုပ်ရှင်ဖြစ်တဲ့ Gladiator ရုပ်ရှင်တွေကဝတ်စုံတွေအပါအဝင်သူ့ပိုင်ပစ္စည်းတွေအများကြီးကို The Art of Divorce ခွဲခွာခြင်းအမှုပညာဆိုတဲ့ခေါင်းစဉ်နဲ့ရောင်းချခဲ့ပါတယ်။အဲ့ကနေပြီးတော့စုစုပေါင်း$2.8 million ရရှိခဲ့တာပါ။အေဘီလာမှာပဲ Rampage ရုပ်ရှင်အထူးပွဲမှာမင်းသား Dwayne Johnson ကတော့သူစိတ်ကြောက်ဝေနာခံစားနေရတဲ့အကြောင်းပြည်သက်ကိုဖွင့်ပြောသွားခဲ့ပါပြီ
My advice for anybody out there who's going through depression and we all go through it which is find good people to talk to and here's the thing too I just experienced
တို့ရောကဒီလိုကိစ္စတွေကိုတယောက်တည်းမျိုးသိထားဖို့စူးစမ်းကြတယ်သူများကိုဖွင့်ပြောရမှာရှက်နေကြတယ်ကျွန်တော်အဲ့လိုဖြစ်နေတာကြားပါပြီနောက်ပြတ်ကျွန်တော်ကတူဦးရီတော့သားဆိုတော့ညီကောင်မောင်နှမဖွင့်ပြောစရာလည်းမရှိဘူးလို့ရိုက်တာသတင်းဌာနကိုပြောသွားပါတယ
် Because we said to ourselves what if we should do something new just to see these copies of ourselves from 1979
မေလာရဲ့ဖြော်ပြလောကမှာမပါမဖြစ်သတင်းတစ်ပုဒ်ကတော့ Ever Gita အဖွဲ့ကွဲသွားပြီးတော့နှစ်ပေါင်း35နှစ်အတွင်းမှာပထမအဦးဆုံးအကြိမ်ဖြစ်တဲ့တခြင်းတစ်ပုဒ်ပြန်ပြီးတော့လှုပ်ဖြစ်တယ်ဆိုတဲ့သတင်းမှာဒီတခြင်းကိုတော့ဒီဇင်ဘာလမှာဖြော်ပြမယ်လို့သူတို့ကပြောပါတယ်ဇူလိုင်လမှာနာမည်ကျော်ဗြိတိရှ်အဆိုတော်ကြီးကလစ်ရစ်ချက်တယောက် BBC နဲ့နှစ်ပေါင်းများစွာဖြစ်နေတဲ့ပုဂ္ဂလိကအခွင့်အရေးဆိုင်ရာအမှုခင်မှာသူနိုင်သွားခဲ့ပါတယ်။အဲ့ဒီအမှုနိုင်လို့ရော်ကြီးတော်တော်များများလည်းသူရသွားပါတယ်။ကလစ်ရစ်ချက်ကတချိန်ကအရွယ်မရောက်သေးတဲ့ကလေးငယ်တွေကိုလိမ်မတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲခံရမှုအတွေ့စုံနောက်တွေသူ့ရဲ့အိမ်ဝင်းရှာတာကို BBC ကကောင်းငင်ကနေရဟတ်ရင်နဲ့သတင်းရိုက်ကူးပြီးတော့ရုပ်မြင်သံကြားကနေထုတ်လွှင့်ခဲ့ပါတယ်။နောက်တော့အစိုးရရှေ့နေတွေကကလစ်ရစ်ချက်ကိုအပြည့်ရှိကြောင်းမပြနိုင်ခဲ့ပဲနဲ့သူ့ရဲ့ကိုရေးကိုယ်တာလွတ်လပ်ခွင့်ကို BBC ကအချိုးဖောက်တယ်လို့သူကတရားစွဲခဲ့တာပါတရားသူကြီးရဲ့ဆုံးဖြတ်ချက်ကို BBC ကအယူခံဝင်ခဲ့ပေမဲ့လည်းရပိုင်းအတွင်းမှာပဲအထက်တရားရုံးတရားသူကြီးကပယ်ချခဲ့ပါတယ်ဇူလိုင်လမှာနောက်ထပ်သတင်းတစ်ပုဒ်ကတော့ Pirates of the Caribbean မင်းသား Johnny Depp နဲ့သူ့ရဲ့စီးပွားရေးမန်နေဂျာတွေသူစီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့အမှုဖြစ်နေတာကိုရှင်းလိုက်ပြီလို့မင်းသားရဲ့ကိုယ်စားလှယ်တွေကပြောပါရယ်။သူတို့ဘယ်လိုမျိုးသဘောတူညီချက်နဲ့ရှင်းလိုက်လဲဆိုတော့နှစ်ဖက်လုံးကလှုပ်ဝက်ထားခဲ့ပါရယ်။နာမည်ကြီးမင်းသမီး Scarlett Johansson ကလည်းဇူလိုင်လမှာပဲရုပ်ရှင်တကားမှာပါဝင်သရုပ်ဆောင်မှုကနေနှုတ်ထွက်လိုက်တာပါ။သူကလိင်လူချစ်သူအမျိုးသမီးတဦးတင်တဲ့သရုပ်ဆောင်မှုဖြစ်ပေမဲ့ LGBT လိင်လူချစ်သူအတိုင်းဝိုင်းကဝိုင်းပြောလို့အခုလိုမျိုးလှုပ်လိုက်တာပါ။ Rap and Tech ရုပ်ရှင်မှာ Scarlett Johansson ကအမျိုးသမီးအစ်စ်တယောက်အနေနဲ့တရုတ်ဆောင်ရမှာဖြစ်ပြီးတော့ သူက1980ပြည့်လွန်နဲ့1980ပြည့်လွန်နှစ်ပိုင်းတွေမှာအနေခံဗန်းပြပြည့်တစားကန်ဖွင့်တဲ့ယောက်ျားရောင်ဆောင်လူစိုးကြီးဒန်တီတက်စကိလ်အနေနဲ့တရုတ်ဆောင်ရမှာပါဒါကအပြစ်မှလည်းတကယ်ဖြစ်ရဲ့ဇလန်းမှာမင်းသမီးကတော့ကျင်းဝစ်ဆိုင်ရာထောက်ထားစရာအချက်တွေကြောင့်သူဒီရုပ်ရှင်မရိုက်ဖြစ်တော့တာလို့ပြောပါတယ်မင်းသားကြီးဂျော့ချ်ကလူနီကတော့ဝင်ခွင့်အများဆုံးမင်းသားဖြစ်နေဩဂုတ်လမှာပဲကြေညာခံရပါတယ်သူပိုင်းတဲ့တကီလာအရက်ကုံတွေကိုရောင်းချရတဲ့အတွက်ကြောင့်အိမ်မှာဝင်ငွေအများကြီးတိုးသွားခဲ့တာပါအသက်58နှစ်အရွယ်မှာမင်းသားကလူနီက2019ခုနှစ်ဇွန်လနဲ့2018ဇွန်လအကြားတနှစ်တာကာလအတွင်းမှာဝင်ငွေခန့်မှန်းကြီး239တန်ရရှိခဲ့လို့သူ့ရဲ့35နှစ်တာအမှုပညာသက်တမ်းတစ်လျှောက်ဝင်ငွေအများဆုံးရရှိတာဖြစ်တယ်လို့ Forbes Magazine ကပြောပါတယ ပါမယ်အော်စကာဆုရဟောလိဝုဒ်မင်းသားကြီးရောဘတ်ရက်ဖို့ကသူ့ရဲ့ရုပ်ရှင်ကားတဲ့ The Old Man and the Gun ရုပ်ရှင်ကားအထက်မှာသူ့အမှုပညာလုပ်ငန်းတွေကနေနားတော့မယ်လို့ကြေညာသွားပါတယ်ပြီးသွားပြီလို့တော့ဘယ်တော့မှပြောလို့ရမှာမဟုတ်ပါဘူးဒါမဲ့လေဒီတစ်ခေါက်ကတော့ကျွန်တော်တရုတ်ဆောင်တာနောက်ဆုံးပဲလို့ပြောချင်ပါတယ်အသက်22နှစ်ထဲကဒီအလုပ်ကိုလုပ်ခဲ့တာဆိုတော့အခုကျွန်တော်နားတော့မယ်လို့ Entertainment Weekly Magazine ကိုမင်းသားကြီးရက်ဖို့ကပြောသွားပါတယ်နောက်အမှုပညာလောကကနေအားယူသူတဦးကတော့ဒန်နီဘွားဖြစ်ပြီးတော့သူကတန်ပေါင်းများစွာဝင်ငွေရှာပေးတဲ့ James Bond ရုပ်ရှင်ဇာတ်ကားရဲ့ဒါရိုက်တာဖြစ်ပါတယ်။ဖန်တီးမှုပိုင်းမှာသဘောထားကွဲလွဲကြတာကြောင့်သူအခုလိုနှုတ်ထွက်တာလို့ပြောပါတယ်။စက်တင်ဘာလမှာပါရီမြို့တော်က Saint Laurent Fashion Show မှာတော့ Eiffel မြို့စင်အောက်မှာကျင်းပခဲ့တာကြောင့်ပါရီဖက်ရှင်သတင်းပတ်အတွင်းမှာအထူးကြဆုံးဖက်ရှင်ရှိုးဖြစ်ခဲ့ပါတယ်။အော်တိုဘာလအတွင်းမှာပြောစရာသတင်းကနာမည်ကြီးအော်စကာဆုရမင်းသားလည်းဖြစ်ဒါရိုက်တာလည်းဖြစ်တဲ့ Ben Affleck တယောက်အရက်ဖြတ်ဆေးကမှာရက်40အစီအစဉ်နဲ့အရက်ဖြတ်ခဲ့တယ်ဆိုတဲ့သတင်းမှာ
Mr. Affleck right here sir. Right here. One next door but
သူအရက်ဆွဲရဲ့ပြဿနာကဟိုးအရင်ကတည်းကရှိနေကြတာဖြစ်ပြီးတော့သူ့ဘဝအတွက်ခက်ခဲတဲ့အခြေအနေတစ်ခုဖြစ်တယ်လို့ပြောသွားပါတယ်။သူက2000ခုနှစ်နဲ့2018ခုနှစ်တွေမှာလဲအရက်ဖြတ်ဆေးခန်းကိုရောက်ခဲ့ပြီးတော့နောက်ပိုင်းမှာတော့အပြင်ကပဲဆေးခန်းတော်တော်နေခဲ့တယ်လို့ဆိုပါတယ်။သူအခုလိုမျိုးအရက်ဖြတ်အစီအစဉ်ကိုအောင်မြင်မြင်နဲ့ကြော်ဖြတ်နိုင်ခဲ့တာအတွက်သူ့ရဲ့မိသားစုအတိုင်းဝိုင်းတငယ်ချင်းတွေပရိသတ်တွေကိုအထူးကျေးဇူးတင်ကြောင်းလဲသူပြောသွားခဲ့ပါတယ်။အော်တိုဘားလာအတွင်းမှာအမေရိကမှာဖျော်ရည်နဲ့နိုင်ငံရေးလိုင်းပူးသွားတာလဲတွေ့ရတယ်လို့ပြောရပါမယ်။ Rap ဆိုတော့ Kanye West ကသမရရဲ့ over ရုံးငန်းကိုရောက်တော့ထူးဆန်းတဲ့မိန်ကွန်းစကားတွေပြောသွားပြီးတော့သမရဒေါ်နယ်ထရမ့်ကိုသူ့ရဲ့ထောက်ခံမှုနဲ့ပတ်သက်ပြီးကောက်ွယ်ပြောသွားခဲ့တာပ
ါ The liberal would try to control a black person through the concept of racism because they know that we are very proud emotional people. So when I said I like Trump to like someone that's liberal they'll say, "Oh, but he's racist. You think racism can control me?"
သမရထရမ့်ကလည်းသူပြောတာသဘောကျပုံရပါတယ်။ Kanye West ကမတ်တဲ့ရဲ့သမရထရမ့်ကိုဖတ်ပြီးတော့
I love this guy right here. Let me give this guy a hug right here. I love this guy right here.
ဒီလူကိုကျွန်တော်ချစ်တယ်လို့ပြောသွားပါတယ်။အော်တိုဘာလမှာပဲအဆိုတော့ရှင်နေအိုကော်နာကတော့အစ္စလမ်ဘာသာကိုကူးပြောင်းသွားခဲ့တာပါ။ Irish နယ်ပါရှင်နေအိုကော်နာက Irish Muslim ငင်းငယ်ရင်းနဲ့ပေါင်းစည်းရေးကောင်စီဥက္ကဋ္ဌဒေါက်တာအာမာအယ်ခါဒါရဲ့ရှေ့မှောက်မှာသူတို့ဒီလေထုံးစံတိုင်းအစ္စလမ်ဘာသာနဲ့ကူးပြောင်းခဲ့ပါတယ်။အော်ဘာလာအတွင်းနောက်သတင်းတပုတ်မှာတော့ဘာဗီရိုကျွန်းသူအဆိုတော့ရီဟာနာကအမေရိကန်ပြည်အောင်စုရဲ့အထင်ရှားဆုံးအားကစားပွဲဖြစ်တဲ့စူပါဘောပွဲညမှာပွဲလေရင်နာချိန်ဖျော်ပြဖို့ရွေးချယ်ခံရပေမဲ့ညင်လိုက်ပါတယ်။အမေရိကန်ဘောလုံးပွဲတစ်ပွဲမှာအမေရိကန်အမျိုးသားတချင်းဖွင့်နေတော့စနားပြတဲ့အနေနဲ့ဒူးထောက်ထိုင်နေခဲ့တဲ့ကစားသမားတွေနဲ့အတူတသားတဲ့ရက်တည်နေပါတယ်ဆိုတာပြသတဲ့အနေနဲ့ရီဟာနာကအဲ့လိုညင်လိုက်တာလို့ US Weekly and Entertainment Tonight သတင်းမှာဖော်ပြပါတယ်။ဒါနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရပါဘူး British အမျိုးသမီး pop guitar အဖွဲ့တစ်ဖွဲ့ဖြစ်ပြီးတော့တချိန်ကလည်းထုနာမည်ကျော်ကြတဲ့ Spice Girls အဖွဲ့ကတော့ Britain နိုင်ငံမှာဖျော်ဖြေရေးခီးစဉ်အတွက်နောက်နှစ်ပြန်ပေါင်းပြီးတော့ဆိုးကြမယ်လို့ကြေညာသွားပါတယ်ဒါမဲ့လည်းဘလုံးသမား David Beckham ရဲ့ဇနီးဖြစ်တဲ့ Posh Spice ဆိုတဲ့ Victoria Beckham မပါနိုင်လို့တမျိုးကြီးတော့ဖြစ်နေမယ်လို့တခြား Spice Girls အဖွဲ့ဝင်တွေကပြောတာပါVictoria Beckham က fashion designer လုပ်နေတဲ့အပြင်ကလေးလေးယောက်ရဲ့မိခင်လည်းဖြစ်တာမလို့တော်တော်ကိုအလုပ်ရှုပ်ပါတယ်။နှွန နိုဘင်မာလာမှာပဲအမေရိကမှာတော့ကယ်လီဖိုးနီးယားရပ်အဆိုတော် Snoop Dogg တရားဟောလိဝုဒ်ကြော်ကြားမှုလမ်းပေါ်မှာမှတ်ကြောက်တင်ခံရပါတယ်။သူကအင်းရင်းလက်မှုရုပ်သံအစီအစဉ်မှာနာမည်ကြီးတဲ့ Mother Stewart နဲ့ပေါင်းပြီးတော့ Mother and Snoop's Potluck Dinner ဆိုတဲ့ချက်နှီးပြောင်းနေအစီအစဉ်ကြောင့်ဆူရခဲ့တာဖြစ်ပြီးတော့သူ့ရဲ့နာမည်ကျော် Doggy Style ဆိုတဲ့တေးတက်ပြားငွေရတုနှစ်ပတ်လည်မှာဖြစ်ပါရဲ့ရှင်။
မေတ္တာကြောတင်ဆက်တဲ့အနုပညာလောကအထူးအစီအစဉ်ကိုနှားဆင်ခဲ့ရတာပါခင်ဗျာအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနှားဆင်ရပါမယ်အိန္ဒိယသမ္မတရဲ့ခရီးစဉ်အပြီးမြန်မာနိုင်ငံကဗာရလိုက်ပါတယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားပါတယ် VOA မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပါ
ပြီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကနေ14ရက်နေ့အထိအိန္ဒိယနိုင်ငံသမ္မတနဲ့အဖွဲ့မြန်မာနိုင်ငံကိုချစ်ကြည်ရေးခီးလာရောက်လည်ပတ်ခဲ့ပါတယ်။ငားရတာခီးစဉ်အပြီးနှစ်နိုင်ငံပူးတွဲထုတ်ပြန်ချက်ဟာမြန်မာဘာသာနဲ့ဆိုရှစ်မျက်နှာလောက်ရှိပြီးနှစ်နိုင်ငံသဘောတူညီချက်တွေနှစ်နိုင်ငံဆွေးနွေးမှုတွေနှစ်နိုင်ငံညီမှန်းချက်တွေအကြောင်းအသေးစိတ်ဖော်ပြထားတာတွေ့ရပါတယ်။ပြောရရင်အိန္ဒိယသမ္မတရဲ့မြန်မာနိုင်ငံခီးစဉ်ဟာပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကနေပြည်တော်မှာမြန်မာအစိုးရနဲ့တရုတ်စီးတစ်ကုမ္ပဏီတို့ကျောက်ဖြူရင်နဲ့စိတ်ကမ်းမူပေါင်းသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးပြီးနောက်စိတ်မကြခင်ရောက်ရှိလာတဲ့ခီးစဉ်ပါလက်ရှိအိန္ဒိယနိုင်ငံရဲ့မြန်မာနိုင်ငံပေါ်ကူညီမှုယင်းနှိမ့်ညွတ်မှုစိတ်ဝင်စားမှုအခြေအနေဘလို့ရှိနေသလဲတရုတ်ရဲ့ကြီးမားလှတဲ့ယင်းနှိမ့်ညွတ်မှုနဲ့စီမံကိန်းကြီးတွေကိုရှင်ပြိုင်စင်ခေါ်နိုင်စွမ်းပါရဲ့လားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုဒပအိန္ဒိယသမ္မတရဲ့ခီးစဉ်အပြီးမြန်မာဘက်ကဘလို့အကျိုးမြတ်တွေရလိုက်သလဲဆိုတာလေ့လာကြည့်ကြရအောင်ပါ
အိန္ဒိယရဲ့မြန်မာအပါအဝင်သူ့အရှေ့ဘက်နိုင်ငံတွေပေါ်ထားတဲ့အရင်မူဝါဒဟာ Look East Policy ဖြစ်ပြီးအခုနောက်ပိုင်း At East Policy အဖြစ်ပြောင်းလဲကျင့်သုံးပါတယ်။မြန်မာလူလွယ်လွယ်ပြောရရင်အရှေ့မျော်မူဝါဒကနေအရှေ့ဘက်မှာအကောင့်ထည့်ဖို့ဆိုတဲ့မူဝါဒအဖြစ်ပြောင်းသွားခဲ့တာဖြစ်ပါတယ်။လောလောဆယ်အိန္ဒိယသမ္မတရဲ့ခီးစဉ်အတွင်းချုပ်ခဲ့တဲ့သဘောတူညီချက်အကူအညီပေးမှုဆွေးနွေးမှုစတာတွေကိုကြည့်ရင်မြန်မာဘက်မှာအိန္ဒိယကဘာတွေမျှော်မှန်းချက်ထားတယ်၊ဘာတွေလှုပ်ချင်ကြင်ကျင်တယ်ဆိုတာပေါ်လာပါလိမ့်မယ်။အိန္ဒိယသမ္မတရဲ့ခီးစဉ်အတွင်းအိန္ဒိယဘက်ကအကောင့်ထည့်ဖော်နေတာကာလကြာနေပြီဖြစ်တဲ့ကလဒန်ဘတ်ဆောင်3တည်ယူပို့ဆောင်ရေးစီမံကိန်းနဲ့ပတ်သက်ပြီးအသေးစိတ်သဘောတူညီချက်ရယူခဲ့ပါတယ်။အဲဒါကတော့စစ်တွေစိတ်ကန်းနဲ့ပလောဝစိတ်ကန်းတွေမှာအိန္ဒိယဘက်ကခန့်အပ်မဲ့စိတ်ကန်းဆိုင်ရာစီမံခန့်ခွဲသူခံထားရေးကိစ္စ၊ပလောဝကနေအိန္ဒိယနယ်စပ်ဇိုရန်ပူကိုလမ်းဖောက်လုပ်ရေးကိစ္စစတာတွေပါဝင်ခဲ့ပါတယ်။တကယ်တော့အိန္ဒိယနိုင်ငံကနေရခိုင်ပြည်နယ်မှာလာပြီးအကောင့်ထည့်ဖော်နေတဲ့ကလဒန်မြစ်စီမံကိန်းဟာကာလကြာရှည်နေပါပြီ။ရည်ရွယ်ချက်ကတော့အိန္ဒိယရဲ့ဝေးလံခေါင်ဖျားပြီးလမ်းပတ်ဆက်သွယ်ရေးအတော့ကိုခတ်ခဲတဲ့နိုင်ငံအရှေ့မြောက်ဘက်မြန်မာနယ်စပ်နဲ့ထိစပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ပြည်နယ်တွေကိုရေလမ်းခီးကနေဆက်ဆက်ထောက်ပံ့ကူညီပေးဖို့ပါပဲ။အိန္ဒိယစိတ်ကမ်းမြို့တွေကနေလာမဲ့ကုန်သင်းမော်တွေရခိုင်ပြည်နယ်စစ်တွေစိတ်ကမ်းကိုရောက်အဲဒီကမှတဆင့်ကလဒန်မြေကြောင်းအတိုင်းပလောဝအထိဆန်တဲ့ပလောဝကနေတဆင့်အိန္ဒိယနယ်စပ်ဇိုရန်ပူအထိကားလမ်းဖောက်ပြီးအဲဒီလမ်းကြောင်းကနေတဆင့်ကုန်စည်ကူးသတ်မှုနဲ့ဆက်သွယ်မှုတွေလုပ်ဖို့ပါလွယ်လွယ်ပြောရရင်အိန္ဒိယနိုင်ငံဟာဖွံ့ဖြိုးမှုနောက်ကျနေတဲ့သူ့ပြည်နယ်ကိုထောက်ပံ့ဖို့စိတ်ကမ်းမြို့တွေနဲ့အဲဒီပြည်နယ်တွေကိုဆက်သွယ်ဖို့မြမပိုင်နဲ့ထဲမှာလမ်းဖောက်အသုံးပြုဖို့ရည်ရွယ်ပါတယ်ဘလိုပဲဖြစ်ဖြစ်အဲ့ဒီစီမံကိန်းဟာနှစ်နိုင်ငံအကျိုးရှိစေမဲ့စီမံကိန်းမျိုးပါ။အ
ိန္ဒိယဘက်ကနောက်ထပ်အားစိုက်လုပ်နေတာကတော့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအမြန်လမ်းမကြီးတစ်ခုပေါ်ပေါက်လာဖို့မြန်မာဘက်ကလမ်းတွေတံတားတွေကိုတိဆောက်ဖောက်လုပ်ပေးနေတဲ့ကိစ္စပါ။အထူးသဖြင့်မြန်မာနိုင်ငံချင်းမီနယ်တွေကလမ်းနဲ့တံတားတွေအတွက်အိန္ဒိယဘက်ကငွေကြေးထောက်ပံ့ကူညီဆောက်လုပ်ပေးနေပါတယ်။အိန္ဒိယနယ်စပ်ကနေမြန်မာနိုင်ငံချင်းမီနယ်ကိုဖြတ်မန္တလေးကနေတဆင့်ထိုင်းနိုင်ငံနယ်စပ်အထိရောက်တဲ့လမ်းကနေကုန်သွယ်ရေးလုပ်ငန်းတွေလုပ်နိုင်ဖို့ပါ။ဒီအတွက်အိန္ဒိယသမ္မတခီးစဉ်အတွင်းမန္တလေးနဲ့အင်ဖာအကြားတမူးမိုရေနေဇက်ကိကနေတဆင့်ခီးသက်တင်ဘတ်စကားပြည့်ဆွဲဖို့ခီးသက်နဲ့ကုံစီတွေနေဇက်ဖြတ်သွားလာနိုင်မဲ့နိုင်ငံမော်တော်ယာဉ်ဖြတ်သန်းသွားလာရေးသဘောတူစာချုပ်ချုပ်ဆိုရေးလုပ်ငန်းစတင်ဖို့နေဇက်ဈေးတွေအမြန်ဆုံးဖွင့်လှစ်နိုင်ဖို့သဘောတူခဲ့ကြတယ်လို့သိရပါတယ်။ဘူးတွဲကြေညာချက်ပါကြံတဲ့အချက်တွေကတော့အိန္ဒိယကနေမြန်မာဘက်ကိုအကူအညီပေးတဲ့ကိစ္စပါ။ အခုဆိုရင်နိုင်ငံကုံသွေးရမှာအရေးပါတဲ့ကလေးလေးစိတ်အဆင့်မြင့်ရေးအိန္ဒိယဘက်ကအသေးစိတ်အစီရင်ခံစာလုပ်ထားပြီးနောက်ပိုင်းငွေကြေးတွက်ချက်အိန္ဒိယဘက်ကလည်းဒစိတပိုင်းကူညီမယ်လို့ကမ်းလှမ်းထားပါတယ်လက်ရှိအိန္ဒိယရှေးအောင်သုတေသနဌာနဟာပကံကဇီရီ62စုပြည်ပြင်ထိန်းသိမ်းခြင်းလုပ်ငန်းလုပ်ပေးနေသလိုရေစင်းစိုက်ပျိုးရေးတက္ကသိုလ်ထဲမှာလည်းစိုက်ပျိုးရေးသုတေသနနဲ့ပညာရေးဘူဌာနတခုဆောက်လုပ်ဖွင့်လှစ်ပေးခဲ့ပါတယ်
လက်ရှိအချိန်ထိအိန္ဒိယအစိုးရဟာသူ့ရဲ့လမ်းပန်းဆက်သွယ်ရေးခက်ခဲပြီးဆင်းလဲဆင်းရဲတဲ့အရှိမျောက်ပြည်နယ်တွေထောက်ပံ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်လောက်ပဲရည်မှန်းချက်ထားပြီးမြန်မာဘက်အချမ်းကူညီမှုနဲ့ရင်းနှီးမြှုပ်နှံမှုလုပ်နေတာတွေ့ရပါတယ်။အိန္ဒိယမြန်မာထိုင်းသုံးနိုင်ငံနယ်စပ်ကနေတဆင့်ကုန်သွယ်ဖို့ဆိုတာကလည်းအဲ့ဒီဆင်းရဲတဲ့ပြည်နယ်နဲ့လုပ်ကိုင်ရမယ်ကုန်သွယ်ရေးလုပ်ငန်းဖြစ်တာမို့တိတ်ပြီးကြီးကျယ်မဲ့ပုံတော့မတွေ့ရသေးပါဘူး။ဒီကနေ့အချိန်ထိအိန္ဒိယဘက်ကမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံထားတဲ့ပမာဏဟာဒေါ်လာတန်း860ကျော်လောက်ပဲရှိသေးတာမို့ပြောပလောက်အောင်မများသေးပါဘူး။ရင်းနှီးမြှုပ်နှံမှုဒေါ်လာဘီလီယံ20ကျော်ရှိနေပြီဖြစ်တဲ့တရုတ်နဲ့နှိုင်းယှဉ်ရင်မဆိုစလောက်ပမာဏလို့တောင်ပြောနိုင်ပါတယ်။ဒီလိုဖြစ်ရတာကလည်းအကြောင်းရှိပါတယ်။အိန္ဒိယဟာသူ့ပြည်တွင်းမှာကိုဆင်းရဲတဲ့ပြည်နယ်တွေအများကြီးရှိနေပြီးပြည်တွင်းရင်းနှီးမြှုပ်နှံမှုကိုအများကြီးလှုပ်ဖို့လိုနေသေးတဲ့နိုင်ငံမှာတရုတ်လိုကမ္ဘာအနှံ့ဖြန့်ကျက်ရင်းနှီးမြှုပ်နှံတဲ့နိုင်ငံအဆင့်ရောက်မလာသေးပါဘူး။ဒါဒီမကအိန္ဒိယရင်းနှီးမြှုပ်နှံမှုရဲ့သဘာဝကအတော်လေးကိုချိန်ယူပြီးလေးလံတဲ့အနေအထားရှိပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံတည်းရင်းနှီးမြှုပ်နှံမှုနှေးပါသလိုရှိပြီးသားစီမံကိန်းတွေကလည်းနှေးကွေးလွန်းတာတွေ့ရပါတယ်။ဒီလိုအခြေအနေအောက်မှာတရုတ်ရဲ့မြန်မာနိုင်ငံတွင်စီးပွားရေးနယ်ပယ်ချက်ထွေမှုကိုရှင်းပြနိုင်စွမ်းမရှိပါဘူး။အခုဆိုရင်တရုတ်ဟာအိန္ဒိယသမုဒ္ဒရာကိုအသုံးပြုမဲ့ရင်းနှီးမြှုပ်နှံမှုပမာဏကြီးမားတဲ့ကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းကိုတောင်စတင်လိုက်နိုင်ပါပြီ
။ဘလို့ပဲဖြစ်ဖြစ်အိန္ဒိယသမရရဲ့ခီးစဉ်အပြီးထုတ်ပြန်ချက်မှာမြန်မာအစိုးရရဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆောင်ရွက်မှုတွေကိုအပြည့်အဝထောက်ခံတယ်လို့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာရေးမြန်မာကိုဆက်အကူအညီပေးသွားမယ်လို့ကြေညာခဲ့ပါတယ်။ဒါအပြင်ရှုပ်ထွေးနဲ့နဲတဲ့ရခိုင်ပြည်နယ်အရေးမြန်မာအစိုးရဖြည့်ရှင်းဆောင်ရွက်နေတာတွေကိုအားပေးကူညီသွားမယ်လို့ဆိုလိုက်တဲ့အတွက်သူခရင်စီဟာစီဝါရေးနဲ့ယင်းနှိမ့်နှံမှုအတွက်ကြီးကြီးကျယ်ကျယ်အပန့်အဖို့မဖြစ်စေပေမဲ့အနောက်နိုင်ငံတွေရဲ့ဝေဖန်ပြစ်တင်တာခံရတဲ့မြန်မာနိုင်ငံအတွက်နိုင်ငံရေးအရာတော့အရေးပါတဲ့အားပေးထောက်ခံမှုတစ်ခုရခဲ့ပါကြောင်းတင်ပြလိုက်ရပါတယ်
ရင်းစားဆရာဦးစီသူအောင်မြင့်ရဲ့သုံးသက်ချက်ကိုနားဆင်ကြရတာပါအခုတခါတော့ထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်စပိန်နိုင်ငံကတ်တလိုနီးယားဒေသကခရစ်စမတ်ရိုးရာအယုတ်ကလေးတွေထုတ်လုပ်ရမှာဒီနှစ်တော့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေရဲ့ပုံတူအယုတ်ကလေးကိုထုတ်လုပ်လိုက်ပါတယ်ဂျာမနီနိုင်ငံဘာလင်မြို့မှာတော့ခရစ်စမတ်အတွက်ဆန်တာဘိုဘိုကြီးတူဟာမိဂိုခေါင်းနိုင်ကဆင်းလာရမယ့်အစားအထက်မြင့်အဆောက်အုံကြီးပေါ်ကကျိုးနဲ့တွဲဆင်းလာခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မက်ခင်ဖြူထွေးနဲ့ကိုငင်းညာတင်ပြမှာပ
ါစပိန်နိုင်ငံကက်တလိုနီးယားဒေသကခရစ်စမတ်ရိုးရာအယုတ်ကလေးတွေနှစ်စဉ်ထုတ်လုပ်ကြမှာဒီနှစ်အတွက်ကတော့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေရဲ့ပုံတူအယုတ်ကလေးကိုလည်းထုတ်လုပ်ထားပါတယ်ဒီအယုတ်ကလေးတွေကိုကာကာနဲ့ဒါမှမဟုတ်ချီးပါနေတဲ့အယုတ်ကလေးတွေလို့ခေါ်ကြတာဖြစ်ပြီးတော့ပုံတူအယုတ်ကလေးတွေဟာဘောင်းမီချွတ်ပြီးချီးပါနေတဲ့ပုံလေးတွေပါအယုတ်ကလေးတွေဟာလေးလက်မလောက်ရှိပြီးကျွေနဲ့လှုပ်ထားတာပါဝင်းကြီးချုပ်ထရီဆာမေဟာသူ့ရဲ့ဥရောပသမ္မတကဗြိတိန်နိုင်ငံခွဲထွက်မဲ့ Brexit အစီအစဉ်ကြောင့်ပြင်းပြင်းထန်ထန်ဝေဖန်ခံရတာဖြစ်ပြီးအခုလိုချီးပါနေတဲ့ပုံတူအယုတ်ကလေးထုလုပ်ခံရတဲ့အတွက်ကောင်းချီးပေးခံရတယ်လို့ယူဆနိုင်တာလည်းဖြစ်ပါတယ်ကတလူနီးယားဒေသခံတွေဟာခရစ်စမတ်အတွက်ခရစ်တော်မွေးဖွားတဲ့အခမ်းပြုလုပ်ပြင်ဆင်ရမှာမိသားစုတွေတငယ်ချင်းတွေသတိထားမိအောင်အဲ့ဒီအယုတ်ကလေးတွေကိုထည့်သွင်းပြင်ဆင်ထားတတ်ကြပြီးတော့ကံကောင်းကြီးပွားစီတယ်လို့ယူဆကြတာလည်းဖြစ်ပါတယ
်ဂျာမနီနိုင်ငံဘာလင်မြို့မှာတော့ခရစ်စမတ်အတွက်ဆန်တာဘိုဘိုကြီးတို့ဟာမိဂိုခေါင်းနိုင်ကဆင်းလာရမယ့်အစားအထက်မြင့်အဆောက်အဦးကြီးပေါ်ကနေကျိုးနဲ့တွဲဆင်းခဲ့ပါတယ်စိတ်နစ်လို့လည်းခေါ်ကြတဲ့ဆန်တာဘိုဘိုကြီးဟာသူရဲ့ slash level ကနေလက်ဆောင်ထုတ်ကြီးပြုတ်ကျသွားတဲ့အတွက်ဒီအဆောက်အုံတစ်ခုမှာခဏနားရတဲ့ပုံစံဇလန်းဖန်ဒီတရုတ်ဆောင်ခဲ့တာပါကလေးတွေကလည်းကျိုးနဲ့ဆင်းလာတဲ့စင်တာကိုအသေးတရားရနဲ့အောက်ကနေကြည့်နေခဲ့တာပါ Kalof Tower အဆောက်အုံရဲ့24တက်မှာရှိတဲ့ကဘာလက်ခီးသွားတွေအလားများတဲ့ coffee ဆိုင်တဲကိုလည်းလက်ဆောင်ထုတ်ကြီးနဲ့ဝင်သွားခဲ့ပြီးကလေးတွေကိုလက်ဆောင်တွေပေးခဲ့ပါတယ်
ကတော့မှာခရစ်စမတ်ပွဲဆင်နွှဲကြဖို့ပြင်ဆင်နေကြသလိုဂျေရုရှလင်မြို့မှာလည်းပွဲတော်ကိုဆင်နွှဲဖို့အတွက်ဆန်တာကလော့စ်ဘိုးဘိုးကြီးကလှူဆော်နေပါတယ်။သူဟာခရစ်စမတ်သစ်ပင်တွေကိုအလကားပေးဝေခဲ့သလိုအားလည်းရဲ့အပန်းဖြေဖို့စိတ်ခံစားမှုတွေကိုလည်းဝေမျှခဲ့ပါတယ်။ Jerusalem ma Santa Claus အဖြစ်သရုပ်ဆောင်တဲ့ Isa Kasisia ဟာသူ့ဘာသာတိဆောက်ထားတဲ့ကြောက်တုံးဂူကြီးထဲမှာခရီးအမိသားစုတွေကိုတွေ့ဆုံနှုတ်ဆက်ဓာတ်ပုံရိုက်တာတွေလုပ်ခဲ့ပြီး Old City မြို့ဟောင်းတိုင်းပေါ်ကနေ Christmas သစ်ပင်တွေလာဝေးကြဖို့ဒေသခံတွေကိုနှိုးဆော်ခဲ့ပါတယ်။ Jerusalem စီပင်ကအခုလိုမျိုးအစီအစဉ်ကိုပြင်ဆင်ကျင်းပတာဖြစ်ပြီးတော့အားလည်းရရသည်မှာ Israel ပြတိုက်ကလည်းလာရောက်လည်ပတ်တဲ့ခရီးအမိတွေအတွက်ထူးခြားခြားပြသဖို့ပြင်ဆင်မှုတွေလုပ်ထားပါတယ်။
ကဘာဒေါ်လာထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။လာမယ့်အင်္ဂါနေ့ည View ရဲ့ဒိုင်းရိုက်လိုင်းအစီအမဘယ်လိုအကြောင်းအရာတွေဆွေးနွေးကြမှာပါလဲ
။ Coach ခင်ဗျာ။ဒီခိုင်ဒေတာကလွယ်လို့စစ်စင်ရေးနေမိအသီးသီးကဆေးလှူရှာမှုတွေအားလုံးကိုလီလာကြရက်ဆိုင်ပေးမယ်လို့မြန်မာစစ်တပ်ကကြေညာခဲ့ပါတယ်။ဒီကြေညာမှုဟာအစိုးရရဲ့ညီညာရေးကြိုးပမ်းမှုတွေအတွက်အထောက်ပံ့ဖြစ်စေမလားဒါမှမဟုတ်စစ်တပ်ဟာအစိုးရဩဇာအောင်မရှိဘူးဆိုတဲ့တိကျအင်အားစုသဘောတည်ရောက်နေတာမို့ညီညာရေးမှာအစိုးရတက်မြန်မာစစ်တပ်ရဲ့အရေးပါမှုကပိုပြီးတော့ပေါ်လွင်စေလားလာမယ့်အင်္ဂါနေ့ညပိုင်းတရက်လီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပအဝင်ဆွေးနွေးမြင်ရလူသူတွေ VOA ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချိုတင်ပေးပို့ထားမယ်ဆိုရင်တရက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလဲရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင့်မြတ်တဲ့သူတွေကိုကျေးဇူးပါတယ်ခင်ဗျာ
။အင်္ဂါနေ့ည VOA ဒိုင်းလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ဒီလိုပါဝင်ဆွေးနွေးလို့တဲ့ကိုယ့်ရဲ့မှတ်ချက်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းလာရောက်ပြီးတော့မှတ်ချက်တွေရေးသားနိုင်ပါတယ်။ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားအကြံပြုနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြည့်ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။အင်ဒိုနီးရှားဒေသဆန္ဒရှင်စနေနှောင်းပိုင်းကအင်ဒိုနီးရှားနိုင်ငံရဲ့ဆန္ဒရရေလက်ကြားဒေသမှာဆူနာမီရေလမ်းကြီးတွေရိုက်ခတ်သွားခဲ့တဲ့အတွက်သေဆုံးရသူအရေအတွက်ဟာအခုဆိုရင်222ဦးရှိနေပါပြီ။လူပေါင်း843ဦးထိခိုက်ဒဏ်ရာရသလို22ဦးပျောက်ဆုံးနေဆဲရှိတယ်လို့အင်ဒိုနီးရှားကပ်ဘေးအန်ရဲ့စီမံခန့်ခွဲမှုဌာနပြောခွင့်ရကပြောပါတယ်။အထိကအသေးပျောက်ဆင်းရဲကူးတဲ့ပိုးပြီးများလာနိုင်ခြေရှိနေပါတယ်။ရာထူးကနေအနားယူသွားတဲ့ကာကွယ်ရေးဝန်ကြီးဂျင်မက်တစ်နေရာမှာလက်ထောက်ကာကွယ်ရေးဝန်ကြီးပက်ထရစ်ရှန်နဟန်တို့January 1ရက်နေ့ကစပြီးယာယီအစားထိုးခန့်အပ်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာကြေညာလိုက်ပါတယ်။ဝန်ကြီးမက်တစ်ကတော့ယာရုကနေအနားယူတော့မယ်အကြောင်းပြီးခဲ့တဲ့သတင်းပတ်တွင်မှပဲကြေညာခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံပီနန်ကျွန်းအရှိမြောက်ပိုင်းကဂျော့ချ်တောင်းမြို့မှာတနင်္လာနေ့ကမြန်မာအမျိုးသားတူဟာသူ့နဲ့တအိမ်နဲ့ငှားရမ်းနေထိုင်သူတအုပ်နဲ့ရမ်းဖြစ်ရာကနေဓားနဲ့အထိုးခံရတဲ့အတွက်တေဆုံးသွားတယ်လို့ဂျော့ချ်တောင်းရဲတပ်ဖွဲ့ကပြောပါတယ်။တေဆုံးသူကအသက်29နှစ်အရွယ်မြန်မာအမျိုးသားဖြစ်ပြီးသူ့ရဲ့ရင်ဘတ်လက်မောင်းနဲ့နောက်ကျောမှာဓားဒဏ်ရာ၅ချက်နဲ့တေဆုံးနေတာဖြစ်ပြီးသူ့ရုပ်လောင်းကိုခွဲစိတ်ဆစ်ဆေးဖို့အတွက်ပြည်နယ်ဆေးရုံကိုပို့ထားပါတယ်။ဗုဒ္ဓမြတ်စွာဘုရားဟောကြားခဲ့တဲ့ဘိတကတ်သုံးပုံဆိုင်ရာညီလာခံကိုတိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်လာမကအိန္ဒိယနိုင်ငံဘီဟာပြည်နယ်မှာရှိတဲ့ဗုဒ္ဓဂါယာမှာဒီဇင်ဘာလ22ရက်နေ့မှာစတင်ဖွင့်လှစ်ပေးလိုက်ပါပြီ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီခွဲကနေမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ32 40 48တို့ကနေတင်ဆက်ခဲ့တာပါ။သတင်းရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
Thank you.
This program has come to you from the Voice of America, Washington.